Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာ28ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မသိန်းကြီးချိုက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။ရင်သက်သမရဘက်ကထိုးနဲ့ဝေဖန်တာကိုပြန်ရုပ်သိမ်းမှအမေဆုံးတုံးမြင့်နှိမ့်သက်ရေးကြီးဆဲပင်ရဲ့အခုအညီကိုလက်ခံမယ်လို့ဘရာဇီးသမရကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြို့နယ်၃ခုမှာတော့တိုက်ပွဲတွေဆက်ပြီးရှိနေပါတယ်။ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းလေးနားဆင်ကြရပါမယ်ရှင်။
အခုမနက်ကဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြီးခဲ့တဲ့ဇူလိုင်လကအင်ဒီရောမှာတွေ့ဆုံခဲ့သူကချင်နှစ်ချင်းခရီးယန်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုတမတော်ကတရားစွဲလာနဲ့ပတ်သက်လို့
တကယ်မှန်တော့ပြောရင်ကတော့ထောင်ချတဲ့နိုင်ငံဖြစ်နေတာဆိုတော့ဒီနေ့တည်းရှိပါဘောနော်တကယ်ကိုမမှန်ဘူးတကယ်ကိုဆရာဆန်ဖ
ကချင်မဟာမိတ်အဖွဲ့ဝင်ကံဆန်းရဲ့ထောက်ပြသုံးသပ်ချက်နဲ့အတူနားဆင်ရမှာပါ။အဲဒီနောက်ဥပဒေပညာရှင်တဦးနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်။မန္တလေးတိုင်းပြည်ဦးလင်ကစစ်ဖက်ဤပညာတက္ကသိုလ်တိုက်ခိုက်ခံရခဲ့ပြီးတဲ့နောက်ပိုင်းတိုက်ခိုက်မှုတွေနဲ့မတင်ကားသူဆိုပြီးရှမ်းလူငယ်နှစ်ဦးကိုပြည်ဦးလင်ရဲစခန်းမှာချုပ်နှောင်ထားပါတယ်။နိုင်ငံတကာသတင်းမှာတော့အမေဇုန်တစ်တော်ကြီးမိလောင်နေတာနဲ့ပတ်သက်လို့ G7 ကပေးမဲ့အကူအညီကိုဘရာဇီးသမ္မတဘာကြောင့်ညင်းပယ်လဲဆိုတာပြောပြပေးဦးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိမ်းကြည့်ထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။ရင်သက်သမ္မတအီမန်နျူအယ်မက်ခရွန်ဘက်ကသူ့အပေါ်ထိုးနယ်ဝေဖန်မှုကိုပြန်ပြီးရုပ်သိမ်းမှအမေဆုံးအမျက်စိန်တော်ကြီးမိလောင်မှုနှိမ့်သက်ရေးG7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထောက်ပံ့မှုကိုလက်ခံမယ်လို့ဘရာဇီးသမ္မတဂျယ်ဘိုလ်ဆိုနာရိုကပြောဆိုလိုက်ပါတယ်။ပြင်သစ်သမ္မတကသူ့ကိုလူလိမ့်လို့ပြောရဆိုပြီးဘရာဇီးသမ္မတကအင်ကာနစ်မှာသတင်းတောက်တွေကိုပြောတာပါ။ဒီပြောဆိုချက်ကိုပြန်ပြီးရုပ်သိမ်းမှဆွေးနွေးနိုင်မယ်လို့လည်းသူကပြောပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအပေါ်ဘရာဇီးသမ္မတရဲ့ရိုးသားမှုနဲ့ပိုက်ဖျက်ချက်အပေါ်ပြင်သစ်သမ္မတမက်ခရွန်ကမေးခွန်းထုတ်ခဲ့တာပါ။ရာသီဥတုပြောင်းလဲမှုကိုမယုံကြည်တဲ့ဘရာဇီးသမ္မတအနေနဲ့အမေဆုံတော်မီကိုထိထိရောက်ရောက်နှိမ့်သက်ဖို့မလုပ်ဘူးဆိုရင်တော့လက်တင်အမေရိကနဲ့ဥရောပသမ္မတကြားလွတ်လပ်စွာကုံတွယ်ရေးကိုပိတ်ပစ်မယ်လို့ပြင်သစ်သမ္မတကပြီးခဲ့တဲ့သတင်းပတ်မှာပဲချင်းချောက်ခဲ့တာပါဒီထောက်ပတ်မယ်ဆိုတဲ့ရန်ပုံငွေကိုဥရောပမှာတုံးတာပိုကောင်းတယ်လို့ဆိုပြီးရန်ပုံငွေယူဖို့ညှင်းဆိုခဲ့ပြီးနောက်တနေ့မှာပဲချွင်းချက်နဲ့လက်ခံမယ်ဆိုပြီးဘရာဇီးသမ္မတကပြောခဲ့တာပါဘရာဇီးအတွက်ငွေကြေးထောက်ပံ့မှုကမ်းလှမ်းချက်ကိုကျေးဇူးတင်တဲ့အကြောင်းဒါပေမဲ့ဒီငွေတွေကိုဥရောပမှာတစ်တောတွေပြန်လဲစိန်လန်ရင်းသုံးနာကပို့ပြီးတော့တင့်တော်တယ်လို့ဘရာဇီးသမ္မတရဲ့အရာရှိချုပ်က G1 သတင်း website ကိုတင်းနှံလာနေတုန်းကပြောဆိုခဲ့တာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူနဲ့တွေ့ဆုံဆွေးနွေးတယ်လို့ဆိုရင်အီရန်ပေါ်ချမှတ်ထားတဲ့ဖိတ်ဆိုအရေးယူမှုတွေကိုအရင်ဆုံးရုပ်သိမ်းပေးရမှာဖြစ်တယ်လို့အီရန်သမ္မတဟူဆေရာဟူနီကပြောပါတယ်အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စမ်းသပ်မရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ကြောင်းနဲ့ပိတ်ဆို့မှုတွေဟာမျှတမှုမရှိသလိုတရားလည်းမဝင်ဘူးလို့အီရန်သမ္မတရူဟာနီကပြောပါတယ်။ပြီးခဲ့တဲ့တင်္ဂနွေနေ့ G7 ထိပ်သီးဆွေးနွေးပွဲသတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတထရမ့်ကအီရန်သမ္မတနဲ့တွေ့ဖို့အခွင့်အလမ်းကောင်းရှိတယ်လို့ပြောခဲ့တာကိုအီရန်သမ္မတကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်ကအီရန်သမ္မတနဲ့ဆွေးနွေးပွဲမှာချိုးတင်ကန့်သက်ချက်အနေနဲ့အီရန်ကဒေတာတွင်တင်မမှုတွေဖြစ်အောင်စီရဲလှူရှာမှုတွေမဖန်တီးရဘူးလို့လည်းပြောထားခဲ့ပါတယ်။အီရန်နဲ့နောက်ထပ်သဘောတူညီချက်ရမယ်ဆိုရင်အဲ့ဒီသဘောတူညီချက်မှာအီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်တာနဲ့ဖက်ဒင်းတက်ဒုံးကြီးစမ်းသပ်တာတွေကိုပိတ်ပင်ရမယ်အပြင်သဘောတူညီချက်ကိုလည်းတက်တန်းဆန်တဲ့ပို့ချရရမယ်လို့လည်းပြောထားပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံတက်ရောက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ပင်တိုင်သတင်းဌာနကြီးတွေရဲ့သတင်းဖော်ပြမှုတွေကိုသမ္မတဒေါ်နယ်ထရန့်ကမကြေမနက်ဖြစ်နေပြီးနောက်မြန်မာကျင့်ပတ်မဲ့ G7 ထိပ်သီးညီလာခံကိုဖလော်ရီဒါပြည်နယ်ကဒူဘိုင်အဖမ်းဖြေစခန်းမှာကျင့်ပတ်လို့တဲ့အပေါ်မှာလည်းကာကွယ်ပြောဆိုလိုက်ပါတယ်။တနင်္လာနေ့ကပြီးဆုံးခဲ့တဲ့ပြင်သစ်နိုင်ငံဗီရစ်မှာကျင့်ပတ်တဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတနဲ့ပတ်သက်ပြီးသတင်းတွေအေဒီတာအာဘော်အများအပြားမှာတိတ်ပြီးအကောင်းမပြောခဲ့ကြပါဘူး။တဘာဝပဝင်းကျင်အရေးကိစ္စလိုအရေးကြီးတဲ့ကိစ္စရက်တွေမှာတခြားကမ္ဘာခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးအပြောအဆိုအမှားတွေကိုအလေးပေးဖော်ပြခဲ့ကြတာပါ မနေ့ခင်းတိုင်းသမ္မတထရန့်ရဲ့စပွဲကိုပို့ပေးရတဲ့နယူးယောက်တိုင်းသတင်းစာကြီးရဲ့အက်ဒီတာအပေါ်မှာဂျီ7ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဝေဖန်ခဲ့တယ်လို့ဝါရှင်တန်ပို့စ်သတင်းစာကြီးကလည်းဂျီ7ထိပ်သီးဆွေးနွေးပွဲအပြီးသက်သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ပြောဆိုချက်တွေကိုအမှားအမှန်စစ်ဆေးတဲ့ဂလန်ကက်စလာကသမ္မတထရန့်ဟာအကြောင်းအရာမျိုးစုံမှာအမှားတွေအများကြီးဆို ဒီနေ့ကျွန်တော်တို့ကဝေဖန်ခဲ့တဲ့သမ္မတထရန့်ကဂျီ7ဟာအမေရိကန်နဲ့အားလုံးအတွက်အောင်မြင်မှုကြီးဖြစ်တယ်။ညံဖြစ်တဲ့မီဒီယာဖော်ပြချက်တွေကတော့ပြင်သစ်ကအခြေအနေမှန်နဲ့ဘာမှမဆိုင်ဘူးသတင်းတူတွေဆိုပြီးအင်ကန်နေမနဲ့ခင်မှာတွစ်တာကနေရှင်းတာခဲ့ပါတယ်ရှင်။
ဟောင်ကောင်အနာပိုင်တွင်တဲ့ဒီမိုကရေစီတောင်းဆိုသူတွေအကြားသဘောထားပြောင်းလဲတဲ့လက္ခဏာတွေကိုတွေ့မြင်ရပြီးမှာအမေရိကန်နိုင်ငံကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီနေ့ကနေ့ကဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြပွဲတွေမှာရဲယူဘုံတွေအသုံးပြုခဲ့တယ်လို့ဆန္ဒပြသူတွေကလည်းတက်စီဘုံတွေနဲ့အုတ်ခဲတွေအသုံးပြုခဲ့ကြပါတယ်။အကြမ်းဖက်မှုတွေထပ်ဖြစ်မှာကိုကျွန်တော်တို့လက် ဒီလိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြေပုံအမ်းနဲ့မင်းပြားမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်အေအေတို့တနင်္လာနေ့ကတိုက်ပွဲတွေနောက်ပိုင်းတင်းမာမှုတွေရှိနေစေပါတနင်္လာနေ့ကမြို့နယ်၃ခုမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်မြန်မာတပ်မတော်ဘက်ကအကြဆုံးရှိတယ်လို့ရခိုင်လက်နက်ကိုင်တပ်အေအေရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်ဒီပြောဆိုချက်အပေါ်မှာတိကျအတည်ပြုချက်တော့မရှိပါဘူးတနင်္လာနေ့ကအမ်းမြွတ်နယ်ကစုခိုင်းရွာအနီးမြမတက်မတော်ရင်နန်းအသွားမှာရခိုင်လက်နက်ကန်တက်ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကအတည်ပြုပါတယ်အမ်းမြွတ်နယ်မင်းပြားမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားခဲ့ကြောင်းလဲဗိုလ်မှူးကြီးဝင်းစော်ဦးကအတည်ပြုပါတယ်ရှင
်ဇာတိတရုတ်နိုင်ငံမှာဇန်နဝါရီလတည်းကဖမ်းဆီးခံထားရတဲ့တရုတ်နယ်ဘွားဩစတြေးလျနိုင်ငံသားစာရေးဆရာတူကိုတရှိုးလုတဲ့ဆိုတဲ့တန်တရားနဲ့တရုတ်နိုင်ငံကတရားဝင်ဆွဲချက်တင်လိုက်ပါတယ်။ယန်ဟွန်ဂျွန်ကိုတောက်ကြနေနောင်ပိုင်းကတရားဝင်ဆွဲချက်တင်လိုက်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တရုတ်တန်တမန်ဟောင်းတူအဖြစ်ကနေဒီမိုကရေစီရေးလှုပ်ရှားသူဖြစ်လာတဲ့ယန်ဟွန်ဂျွန်ကိုသူ့ဇနီးမွေးစားသမီးတို့နဲ့တူနယူးယောက်ကနေလေယာဉ်နဲ့ရောက်လာတဲ့အချိန်တရုတ်တောင်ပိုင်းကွမ်ဂျိုးမြို့မှာတရုတ်ထောက်လို့ရှိုးဝတ်ထောက်လမ်းရေးတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ကိုဖမ်းဆီးချိန်ကလေးကဆွဲချက်မတင်ပဲဆိုးရွားတဲ့ခြေနေရောက်မှာထားခဲ့တယ်လို့ဩစတြေးလျနိုင်ငံတိုင်းဝန်ကြီးမာရစ်ပိန်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။သူ့ရဲ့ကျန်းမာရေးအတွက်စိုးရိမ်ရတဲ့အတွက်တရားစီရင်တဲ့အခြေခံစံနှုန်းတွေနဲ့မျှတတဲ့စီရင်ရေးလုပ်ရမယ်လို့ဩစတြေးလျအစိုးရကမျှော်လင့်တဲ့အကြောင်းဝန်ကြီးပိန်ကပြောပါတယ်။ရန်သာကျန်းမာရေးကောင်းမွန်ပြီးသူ့ရဲ့အခွင့်အရေးတွေကိုအပြည့်အဝအမှတ်ကန်ချက်ပေးထားတယ်လို့တရုတ်နိုင်ငံတိုင်းဝန်ကြီးတာပြောခွင့်ရဂန်ရှွမ်းကပီချင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းရန်ကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးဩစတြေးလျအစိုးရရဲ့တုံ့ပြန်ချက်ပေါ်တရုတ်အစိုးရအနေနဲ့လုံးဝကျေနပ်မှုမရှိဘူးလို့ပြောခွင့်ရဂန်ရှွမ်းကပြောပါတယ်ခင်ဗျာ။
အာဖရိကဆင်းရဲတွေကိုဖမ်းဆီးပြီးတလိမ့်ဆန်ယုံတွေပို့ဆောင်မှုအလုံးနီးပါးတမျက်ဖို့ကမ္ဘာတိုင်းရင်းတလိမ့်ဆန်ကုန်သွယ်ရေးစီကံထင်းသိမ်းရေးအဖွဲ့ကအတည်ပြုလိုက်ပါတယ်။အမေရိကန်ပြည်တော်စုနဲ့အာဖရိကနိုင်ငံတချို့ကအပြင်းထန်ကန့်ကွက်ခဲ့ပေမဲ့လည်းအခုလိုဆုံးဖြတ်လိုက်တာပါ။ဂျီနီဗာမှာအခြေစိုက်တဲ့မြို့တုံးပြောက်ွယ်လူမျိုးစင်များကုန်သွယ်ရေးဆိုင်ရာနိုင်ငံတကာစာချုပ်အဖွဲ့ site ရဲ့အဖွဲ့ဝင်နိုင်ငံတွေအကြိတ်အနယ်ဆွေးနွေးမှုအပြီးအင်္ဂါနေ့မှာအခုလိုလုံးဝနီးပါးတမျက်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ ဒီနေ့ကတည်းကအတီးပြုတ်နိုင်ရဲ့အတွက်လိုအပ်တဲ့သုံးပုံနှစ်ပုံထောက်ခံမှုကိုရရှိခဲ့ပြီးတဲ့နောက်ဥရောပသံတမန်ကရဲ့အနေနဲ့ပြောပြောင်းတဲ့တာမြင့်ချက်အစုကိုအတီးပြုတာပါတလိပ်ဆန်ယုံနေစက္ကန့်နဲ့တခြားဖြောပြေးရေလုပ်ငန်းတွေလိုမျိုးထိမ့်သိမ်းရေးစက္ကန့်တွေကိုအာဖရိကဆင်းရဲနယ်ဖန်စီပို့ဆောင်မှုအလုံးကိုတာမြင့်လိုက်တာဖြစ်ပါတယ်
ဖူပိုင်းမုန်တိုင်းဒိုရီယန်ဟာ2019အတွင်းဆိုးရွားပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းတံခိုးခံစားခဲ့ရတယ်။အမေရိကန်နယ်မြေပေါ်တိုရီကိုစီကိုဝင်ရောက်တိုက်ခတ်ဖို့ဦးတည်ရွေးရှားနေပါတယ်။ပေါ်တိုရီကိုအချုပ်ရေးမှူးဝန်ဒါဗန်ဂက်စ်ကမြေပြိုမှာရေကြီးမှနေလက်စစ်တပ်ပျောက်တောက်နိုင်တာကိုသတိပေးပြီးရေပေါ်အခြေအနေခြေနေကြေညာထားခဲ့ပြီးဖြစ်ပါတယ်။အင်ကာနေအနောက်ပိုင်းမှာတော့အဖူ
ဘော်ရူးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မင်းများချက်တွေထဲမှာတော့မိအကြီးကျယ်လောင်နေတဲ့အမေဇုန်တော်မိငိမ့်တက်ရေးအလူငွေလက်ခံရေးမခံရေးအခြေအနေကိုကြည့်ကြရအောင်ပါ။အမေဇုန်တက်တော့အတွင်းအကြီးကျယ်လောင်ကျွမ်းနေတဲ့တော်မီတွေကိုညှိတက်ဖို့ဘရာဇီးနိုင်ငံကိုငွေကြေးအထောက်ပံ့ပေးရေး G7 ညီလာခံအတွင်းအဖွဲ့ဝင်နိုင်ငံတွေကကန့်လန့်တာကိုဘရာဇီးသမ္မတကဒီမလက်မခံပဲညှင်းပယ်ခဲ့ပါတယ်။အင်္ဂါနေ့မှာတော့သူ့ကိုမယုံသားသူလူလိန်အဖြစ်ပြောထားတဲ့စကားကိုသမ္မတမက်ခရွန်ကပြင်သစ်သမ္မတမက်ခရွန်ကရုပ်သိမ်းပေးမယ်ဆိုရင်ဒီအကူအညီကိုလက်ခံမယ်လို့လည်းဘရာဇီးသမ္မတကပြောပါတယ် VOA သတင်းတောက် Jeff Custer ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဘရာဇီးနိုင်ငံရဲ့အမျိုးသားအာဂါတာသူတေသနာဌာနရဲ့အဆိုအရ2019ခုနှစ်နိစံကစပြီးဘရာဇီးနိုင်ငံအတွင်းတော်မီလောင်မှုအကြိမ်ပေါင်း 82,843 ကြိမ်ရှိခဲ့တာမှာတဝက်ကျော်ဟာအမေဇုန်တတော်အတွင်းလောင်ကျွမ်းတာလို့ဆိုပါတယ်ဒါဟာအမေဇုန်တတော်အတွင်းလက်တလုံးလောင်ကျွမ်းနေတဲ့တော်မီအတန်တွေပါဒီမီတွေကြောင့်ဘရာဇီးနိုင်ငံရဲ့ထက်ဝက်နိဗာမှာမိခိုးတွေကိုတွေ့မြင်နေရတယ်လို့နိုင်ငံရဲ့ပြင်ပပီရူဘော်လီးဗီးယားနဲ့ပါရာဂွေးနိုင်ငံတွေအထိမိခိုးတွေရောက်ရှိနေပြီလို့လည်းဥရောပသမဂ္ဂရဲ့ Copernicus ဂျိုရူးကနေသိရပါတယ်။ပြည်သစ်နိုင်ငံဗီယာရစ်မြို့မှာကမ္ဘာဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးတက်ရောက်ခဲ့တဲ့ခေါင်းဆောင်တွေကအမေဇုန်တတော်တွင်လက်ရှိလောင်ကျွမ်းနေတဲ့တော်မီကိုစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ပြည်သစ်သမ္မတအမန်နျူရယ်မက်ခရွန်ကဘရာဇီးသမ္မတဂျာဘိုဆနာရိုကိုအမေဇုန်တော်မီကိုညှိတက်ဖို့ကြိုးစားရမှာရုံးသားမှုမရှိလူလိန်အဖြစ်ဆက်ဆွဲခဲ့တာကြောင့်လည်းပြည်သစ်နဲ့ဘရာဇီးသမ္မတနှစ်ဦးကြားစကားစစ်ထိုးမှုတွေစတင်ဖြစ်ပေါ်လာခဲ့ပါတယ်။ဘိုဆနာရိုဟာရာသီဥတုပြောင်းလဲမှုကိုမယုံကြည်သူတူဖြစ်ပြီးအခုလောင်နေတဲ့တော်မီကိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကရှို့ရလို့လည်းဆက်ဆွဲထားခဲ့ပါတယ်။မီငိတဖို့နဲ့တက်တော့ပြန်လည်ထူထောင်ဖို့ G7 ခေါင်းဆောင်တွေကဒေါ်လာတန်30အကူအညီပေးဖို့ကမ်းလှမ်းခဲ့တာကိုကနဦးမှာဘရာဇီးသမ္မတကပေးချခဲ့ပေမဲ့အင်ကာနေမှာတော့ပြည်သစ်သမ္မတကသူ့အပေါ်စော်ကားပြောဆိုထားတာကိုယုံသိရင်ဒီအကူအညီကိုလက်ခံမယ်လို့လည်းသူကပြောပါတယ
်။ Nós vamos se Deus quiser juntos achar solução para isso e que vai dar uma satisfação para o mundo.
ဖျားသခင်အလိုအရကျွန်တော်တို့အတူလက်တွဲလုပ်ပြီးအဖြေရှာပြီးတော့အတွေးခေါ်သမားကြီးမစ္စတာမက်ခရွန်တို့လိုလူတွေစိတ်ကျဉ်တတ်အောင်လုပ်ပေးပါမယ်။ဒီမှာရှိနေတဲ့ဘယ်သူကမှပြင်သစ်နဲ့မဆွေးနွေးဘူးလို့မပြောပါဘူး။ G7 လုံခြုံချက်တွေအတွက်ကျေးဇူးတင်ပါတယ်။သမ္မတခရွန်အပါအဝင်ချီလီနဲ့စပိန်တို့ကခေါင်းဆောင်တွေနဲ့လည်းအခြေအနေတည်ငြိမ်သွားဖို့ကျွန်တော်တို့စကားပြောပြီးပါပြီ
။ဘရာဇီးသမ္မတကပြည်내အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောသွားခဲ့တာဖြစ်ပြီးအုပ်ချုပ်ရေးမှုတွေရဲ့အကူအညီကြောင့်မိငိမ့်တက်ရေးစစ်ပွဲအောင်မြင်နေပါတယ်လို့လည်းသူကပြောပါတယ်။ပြင်သစ်သမ္မတမက်ခရွန်ကလည်းချီလီသမ္မတနဲ့ပါရီမြို့သတင်းစာရှင်းလင်းပွဲမှာအမေဇုန်တော်မီအကြောင်းအခုလိုပြောပါရစေ
။ L'Amazonie en magazine 14% du CO2 mondial.
အမေဇုန်တော်ဟာကမ္ဘာကာဗွန်နိုင်အောင်ဆက်14ရာခိုင်နှုန်းကိုစုပ်ယူပေးပါတယ်။ဘယ်နိုင်ငံမှဒီတော်မီကြောင့်ထိခိုက်မှုမရှိဘူးလို့မပြောနိုင်ပါဘူး။အမေဇုန်တော်ရဲ့ခန်းကဏ္ဍကိုအစားထိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီတတော်ကိုဖြည့်ဆည်းရင်ကာဗွန်နိုင်အောင်ဆက်ထုတ်လုပ်မှုနှုန်းအစိုးဘက်ကိုပြောင်းလဲသွားနိုင်ပါတယ်
။အမေဇုန်တော်မီရင်းနဲ့နိုင်ငံတကာအကူအညီယူရေးကိစ္စမှာရီယိုဒီဂျနေရိုမြို့ကဘရာဇီးပြည်သူတွေအကြားတစိတ်တဝန်းနဲ့တော့မရှိကြပါဘူးရီယိုမြို့သူရိုဇန်ခရုစ်ဒီမဲလိုကအခုလိုပြောပါတယ
် Pode viver sozinho, né? Ninguém cresce sozinho, toda
ဘယ်သူမှတယောက်တည်းလုံလုံလည်လည်ကြီးပြင်းနေထိုင်လို့မရပါဘူးဘယ်အကူအညီကိုမဆိုရည်ရွယ်ချက်ကောင်းတယ်ဆိုရင်အမြဲတမ်းကြိုဆိုရမှာပါ
ဒါပေမဲ့ တမျိုးရဲသားပေါ်လိုဒီဆိုစာကတော့အမေဇုန်အပေါ်ဘရာဇီးရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိရမှာဖြစ်ပြီးအမေဇုန်ကိုအပြည့်အစုံရအရေးဖြစ်အောင်လုပ်တာကိုလက်ခံနိုင်မှုလို့လည်းဆိုပါတယ်။ဟောလိဝုဒ်အကြောင်းမှာမင်းသားလီယိုနာໂດဒီကာပရီယိုကတော့အမေဇုန်တောမီငိမ့်ဖို့အစိုးရတွေအထောက်ကျိုးပန်းတင်တယ်လို့ပြောတယ်
။ Having been to the Amazon, having stayed there and knowing not only the importance that it
အမေဇုန်နဲ့ကျွန်တော်သွားပြီးနေဘူးတဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်သာမကဘူးဇီဝမျိုးကွဲတွေနဲ့ယဉ်ကျေးမှုအလှတရားတွေလည်းပေါင်းစုံရှိတယ်အခုမယုံနိုင်လောက်အောင်စိတ်မကောင်းစရာတွေဖြစ်နေတယ်ကျွန်တော်ပြုံးကနေစိတ်သက်ကြသလိုခံစားရတယ်ကျွန်တော်နဲ့အတူအလုပ်တွဲလုပ်တဲ့သူတွေကတခုခုလှုပ်ဖို့တော့သဘောတူကြတယ
်အမေဇုန်တတော်မီဟာဘရာဇီးသမ္မတဘိုဆိုနာရိုရဲ့တက်တန်းထုတ်နယ်သေးတဲ့အစိုးရအတွက်အကြတဲ့တစ်ခုဖြစ်လာနေပါတယ်ဒီတွင်မှာလူကြိုက်နေလာနေသလိုရာသီဥတုပြောင်းလဲမှုကိုကြားကန်ပေးနိုင်တဲ့အမေဇုန်တတော်ကြီးမိလောင်နာကိုကန်တွယ်ပုံကြောင့်နိုင်ငံတကာစင်မြင့်မှာလည်းသမ္မတဘိုဆိုနာရိုတယောက်ပို့ပြီးအထူးကြံလာနေကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေနှာစင်ရပါမယ်ဘာသာရေးခွဲခြားဖိနှိပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတထရမ့်နဲ့အိမ်ပြူတော်မှာဇူလိုင်လကတွေ့ဆုံပြောကြားခဲ့တဲ့ကချင်နှစ်ချင်းခရီးယာအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခါလန်ဆမ်ဆန်ကိုအရေးယူဖို့မြန်မာစစ်တပ်ကမြစ်ကြီးနားမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားတဲ့လောက်ရဟာဘာမတူသူတွေအပေါ်စစ်တပ်ရဲ့ဖိနှိပ်မှုကိုပို့ပြီးတော့ပြသလိုက်တာဖြစ်တယ်လို့အမေရိကန်ပြည်သူ့အခြေစိုက်ကချင်မဟာမိတ်အဖွဲ့ဝင်တဦးကပြောပါတယ်ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဌာနက UCP Washington DC မှာဇူလိုင်လကကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစိမ့်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားရသူပေါင်း28ဦးကိုသမ္မတဒေါ်နယ်ထရန့်ကအင်ဂျူရိုကိုဖိတ်ခေါ်တွေ့ဆုံရမှာကချင်ပြည်နယ်ကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KBC ကချင်နှစ်ချင်းခရီးရဲ့အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆန်နဲ့ထောင်ထဲမှာလာပေါင်းများစွာနေခဲ့ရတဲ့ကချင်တဲအုပ်စရာလက်ကျော်ကမ်ဆန်းတို့နှစ်ဦးပါဝင်ခဲ့တာပါသမ္မတထရန့်နဲ့အနီးဆုံးရက်နေပြီးပထမဆုံးပြောခွင့်ရခဲ့တဲ့ဒေါက်တာကလမ်ဆန်ဆန်ကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ကနေခရီးရန်တွေကိုနှိပ်ကွပ်မှုတွေရှိနေတဲ့အကြောင်းသမ္မတထရန့်ကို41စက္ကန့်လောက်ပဲတင်ပြပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုပြောကြားချက်တွေကို World News Now Facebook Page မှာဖော်ပြထားတာတွေ့ရှိရတဲ့အတွက်ဥပဒေအရအရေးယူဖို့ဩဂုတ်လ26ရက်နေ့ရက်စွဲနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြစ်ကြီးနားတရားရုံးမှာဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်က KBC ဥက္ကဋ္ဌကိုအခုလိုအရေးယူဖို့တရားရုံးမှာဥတိုက်လျှောက်ထားချက်ဟာတတိပေးချင်းချောက်မှုဖြစ်တယ်လို့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အန်ဆန်က VOE ကိုပြောပါတယ
်တကယ်မှန်တော့ပြောရင်တော့ထောင်ချတဲ့နိုင်ငံဖြစ်နေတာဆိုတော့ဒီနေ့တည်းဖြစ်ပါဘောနော်တကယ်ကိုမမှန်ဘူးတကယ်ကိုဆရာဆမ်ဆန်ပြောတဲ့စကားကမှားတယ်ဆိုတော့ထုတ်ပြပေါ့ရာဇဝတ်မှုတွေမကျူးလွန်ခဲ့ဘူးเนาะဒီနောက်တစ်ခုပြောသွားတာကတော့တကယ်တီထောင်စုလိုချင်တဲ့ဟာအကြောင်းပြောတယ်ဖက်ဒရယ်စစ်မှန်တဲ့ဖက်ဒရယ်တီထောင်စုလိုချင်တယ်ဆိုတာဒီဟာကစစ်တပ်ကမလိုချင်တာလားမသိဘူးဖြစ်နိုင်ကတော့ကြီးသက်တာကပိုပြီးမှသိုးဝါတဲ့တုံ့ပြန်မှုနဲ့လှုပ်ချင်ပါပဲဒါပေမဲ့အခုကတော့ဒီအခြေအနေနဲ့အရင်တတိပေးတဲ့ပုံစံနဲ့ကိုလှုပ်တယ်တော့ပဲကျွန်တော်ချင်တယ်
ဟုတ်ကဲ့အဲ့ဒါဆိုရင်ဒေါက်တာကလမ်ဆန်ဆန်ပြောကြားချက်တွေအမှန်ပဲဆိုလို့ရှိရင်ကချင်ခရီးရန်တွေကိုမြန်မာစစ်တပ်ကဘယ်လောက်ထိဖိနှိပ်မှုတွေရှိသလဲဆိုတာဥပမာပေးလို့ရမလားရှင
်လွတ်လပ်စွာကိုးကွယ်နိုင်ခွင့်ဆိုတဲ့ဒီတရားဥပဒေအောက်မှာပေါ့နော်အဲလိုင်စင်ပေါ့နော်ဖျားဝတ်ပြုတ်ကိုးကွယ်ခွင့်နောက်ဖျားကြောင်းဒီဆောက်ခွင့်ဆိုတာပါမယ်ဆိုတာဒီနေ့အထိမေမေရရရှိတဲ့ဖျားကြောင်းကလက်ချိုးရည်တို့ပဲရှိပါတယ်တေးရခင်ဗျနောက်တစ်ခုကဒီလိုစစ်တိုက်လာတဲ့အချိန်မှာရှင်လို့ကိုမရတဲ့နုံတော့ဟိုဒီကျွန်တော်ရဲ့ဒီခင်ရဝတ်ပြုအကြောင်းတွေဒီဖျားအကြောင်းတွေကိုပျက်စီးသွားတာလို့ကျွန်တော်တွေ့မြင်ရတာဗျာကျွန်တော်ကြည့်မယ်ဆိုရင်ရောအများပိုင်းဒုက္ခတွေစီးရင်ကိုကောက်လိုက်မယ်ဆိုရင်ကတော့ခင်ရနေအများဆုံးခင်ရဆိုတော့အဓိကတော့ခချင်းတိုင်းရင်းသားတွေကအများဆုံးဆိုတော့နောက်ဒုက္ခတွေကိုကုညီရေးလှုပ်တဲ့ဟာတွေပါရောအဓိကတော့ဒီကျွန်တော်ခင်ရဘာသာဖြတ်ကြောင်းတွေဝတ်ပြုကိုယ်ခွေတဲ့နေရာတွေကအဓိကကုညီတဲ့အချိန်မှာအစိုးရနေပြီးတော့တော်တော်ဒီအချိန်ကြအောင်ပေါ့နော်အခုညီပြုတ်လို့တဲ့ဟာတွေကိုအင်မတန်ကိုဟန်တာခဲ့ပါခင်ဗျာအခုရောဟန်တာနေဆဲရောခင်ဗျာ
ဒေါက်တာကလန်းဆန်ဆန်ကသမရထရန့်ကို41စက္ကန့်ကြာပြောဆိုခဲ့တဲ့အချက်တွေကတော့ သူဟာမြန်မာနိုင်ငံမြောက်ပိုင်းကကချင် Baptist ခရစ်ယာန်ကျောင်းကဖြစ်ကြောင်းမြန်မာနိုင်ငံမှာခရစ်ယာန်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်နှိပ်ကွပ်နေကြောင်းဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးလဲသိမ့်မိရကြောင်းဒါ့အပြင်တိုင်းနာလက်နက်ကင်တပ်တွေကမြန်မာစစ်တပ်ကိုခုခံတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းနာလူနည်းစုတွေကိုဦးစားပေးပြီးတိုင်းနာခေါင်းဆောင်တွေကိုဒီမိုကရေစီဖက်ဒရလစ်စင်အောင်မြင်ရေးအတွက်အကူအညီပေးဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လဲကျေးဇူးတင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်ဇူလိုင်လကအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့ကချင်သုံးဦးဆရာနှစ်ဦးနဲ့ပတ်သက်လို့အမေရိကန်အင်ဖြူရောကအနီးကပ်စောင့်ကြည့်နေကြောင်းလဲဒုသမရမိုက်ပန်စယုံကကြေညာချက်ထုတ်ပြန်ထားတယ်လို့ဘာသာရေးညီလာခံမှသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်စီနှိပ်စက်ခံရမှာကိုစိုးရိမ်ကြောင်းအမေရိကန်မှာရှိတဲ့ Baptist Christian ဘာသာရေးခေါင်းဆောင်တွေကဩဂုတ်လအစောပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
မအင်ဂျင်နီယာပြောပြသွားတာပါရှင်အခုလိုကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆမ်ဆန်ကိုအရေးယူဖို့ပုံမှန်200နဲ့မြန်မာစစ်တပ်ကတရားရုံးမှာဥတိုက်လျှောက်ထားခဲ့တာနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူ့ခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကိုမအင်ဂျင်နီယာကဆက်သွယ်မေးမြန်းရမှာတော့သူကအခုလိုစပြောပါတယ
်အဲ့ဒါပြည်မှုဆိုင်တင်တော်ဦးတွေပုံမှန်200အရာအမှုကိုလက်ခံစစ်ဆေးပြဖို့အတွက်တရားရုံးကိုဥတိုက်လျှောက်တဲ့လျှောက်လာပါတယ်
ဟုတ်ကဲ့ကျင်တုံးဥပဒေဒါသူတို့ဒီနီးဥပဒေရသူတို့ကဒီအမှုကိုတင်နေဆိုတော့အခုဒါဆိုလို့ရှိရင်ဒီမြန်မာတပ်မတော်ဘက်ကဒုတိယဗိုလ်မှူးကြီးတန်းထိုက်တင်ပြထားတဲ့အမှုဖြစ်ပွားပုံဆိုတဲ့အချက်ထဲမှာဒီ KBC ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆွန်ဆန်းကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့အချိန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့တာရဲ့နောက်နိုင်ငံတကာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာအဓိကကတော့ဒီအင်ဖြူရောမှာသမ္မတထရန့်နဲ့တွေ့တဲ့အခါမှာဒေါက်တာကလမ်ဆန်ဆွမ်းပြောခဲ့တဲ့စကားတွေနဲ့ပတ်သက်ပြီးတော့သူတို့ကဥပဒေအရအရေးယူပေးဖို့မြန်မာတပ်မတော်ဘက်ကရှောက်ထားတယ်ဆိုတော့အဲ့ဒီသူတို့ရဲ့အဲ့လိုမျိုးစွဲချက်တွေကိုကြည့်မယ်ဆိုရင်တကယ်ဥပဒေနဲ့အကျုံးဝင်သလားအဲ့လိုမျိုးရောမြန်မာနိုင်ငံရဲ့တရားဥပဒေမှာအဲ့လိုတရားစွဲလို့ရောရပါလားရှင
်ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့စကားတစ်ခုပေါ်မှာမူတည်ပြီးတော့မှတော့ပြဆွေးဆိုနိုင်တဲ့အကြောင်းအရာကြားပါလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။နောက်ပြီးတော့တခါအဲ့ဒီလိုလုံလိုက်တဲ့အတွက်မြန်မာနိုင်ငံမှာဘာသာတရားလွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်မရှိဘူးဆိုတာလည်းပုံမူပေါ်လွင်သွားတယ်။နောက်ပြီးတော့တခါစစ်တပ်ရဲ့အကျိုးစီးပွားနဲ့ပတ်သက်လာလို့ရှိရင်ဘလို့မှပြီးမခံဘူး။အရေးယူခြင်းခံရမယ်လွတ်လပ်စွာပြောဆိုခွင့်လည်းမြန်မာနိုင်ငံမှာစစ်တပ်နဲ့ပတ်သက်ရင်စိတ်တုံးနေတယ်ဆိုတာကိုချင်းချင်းရှားရှားပြလိုက်တယ်လို့ကျွန်တော်တို့မြင်တယ်။အရေးယူဖို့အကြောင်းအရာကတော့တရားလိုရဲ့လျှောက်လာကိုပြည်နယ်အရာစစ်ဆင်မဲ့တရားသူကြီးရဲ့စဉ်ကျင်လုံတရားပေါ်မှာမူတည်တယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်ခင်ဗျ
။အဲ့တော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အင်ဒီရောမှာတွေ့ခဲ့တဲ့ဒီဒေါက်တာကလမ်ဆန်ဆန်ကနေပြီးတော့သူတို့ကချင်ပြည်နယ်မှာဘာဖြစ်နေလဲဆိုတဲ့အဖြစ်အပျက်တွေပြောခဲ့တဲ့သူ့ရဲ့ကြောဆိုချက်တွေပေါ်မှာရောကိုမင်းလွင်ဦးတို့ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ဒီ CN မှာလာတဲ့အချိန်မှာကျွန်တော်တို့ကြည့်ရပါတယ်ကြည့်ရတဲ့အချိန်မှာလည်းဒီမြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်နှစ်ဦးပေါ့နော်နှစ်ဦးနဲ့တဦးကပြောတာကတူတူလေးဖြစ်တယ်အချိန်ဘယ်လောက်မှမကြာပါဘူးသမရဒုံနဲ့ထရန့်နဲ့တွေ့တဲ့အချိန်မှာပြောတာကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတယ်ဆိုတဲ့ကားလောက်ပဲအဲ့ဒီအခြေလက်တွေပေါ်မှာမူတည်ပြီးအခုအမှုကိုတည်ဆောက်ပြီးဆွဲမယ်ဆိုလို့ရှိရင်တော့တော်တော်လေးခက်ခဲရင်ဖြစ်မယ်လို့ကျွန်တော်တို့မြင်နေမြန်မာနိုင်ငံမှာလည်းဥရဆက်ဆက်တခါမှဒီမျိုးဆွဲဆိုတာမျိုးကျွန်တော်တို့မကြားဘူးကတော့ဒါပတ်ပေါင်းဆုံးအမှုဖြစ်နိုင်တယ်လို့ထင်ပါတယ
်ဒီမြန်မာတပ်မတော်ရဲ့အဲ့လိုတရားစွဲချက်ထဲမှာသူတို့အမှုဖြစ်ပွားပုံဆိုတဲ့နေရာမှာသူတို့ဖော်ပြထားတာကအဲ့ဒီဒေါက်တာကလမ်ဆွန်ဆန်းကသမ္မတထရန့်ကိုပြောတဲ့ပြောကြားချက်တွေက World News Now Facebook page မှာဖော်ပြထားတာကိုတွေ့ရှိရသဖြင့်ဥပဒေအရအရေးယူပေးပါယမ်းဆိုတဲ့ကိစ္စမှာဒီလို Facebook page ဆိုတဲ့ဟာမျိုးမှာဖော်ပြထားချက်အရအရေးယူပေးပါယမ်းဆိုတာမျိုးဟိုတရားရုံးကိုဥတိုက်လျှောက်ထားတဲ့မြန်မာတပ်မတော်ရဲ့ဆောင်ရွက်ချက်ပုံမှာ
ဥပဒေအရပြောရမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်စီရင်ပိုင်ခွင့်အာဏာကိုလုံပြီးတော့မှဖြစ်တဲ့နေရာကအမှုကိုဗမာပြည်တွင်းမှာအရေးယူလျှောက်တဲ့ဆိုတဲ့ဟိုကဥပဒေနဲ့မညီညွတ်ဘူးလို့ကျွန်တော်ကတော့မြင်တယ်လေ
Hong Kong Cheshire Asha Lu Kun Yi Commission Ashini Umilun Ugo Manager Night Satoy Minyan Tara Chaparation. Mandalay Tang Pin Ulinga Tamaro Nipinya Tekato Ba Win Niya the Chugo Taikai Kankea Peter Nao Bai Ma Di Taikai Murina Batalu Tandia Shitu Shan Lung and Ugo Pansi Tabi Akuti Piam Lutti Rao. Pin Ulin Yasaga Ma Chon out had Lung and Ugo Mitazu Wendy Net Drigwind of Bitavare, Matangi Taika Satoy Minyan B Naso Chini Ritim Jatavarishin.
Mandalay Tang Pin Ulinga Tamaro Nipinya Tekato Toke. Now, Choka Muye, Sisaye Gate, Apawin, Doki, Donku Togo, Ogola, Sangaya Niga, Miao Baim Hami, Powin, Lena Gandhi, Winyap, Deca, Kepi, Japa, Dremabe, Sanko Mine, Sang Lines in Togo, Anabanduga, Pansi Keraba, Sanko Mango, Ogola, Second Yenima, Pansi B, Nipitu, Sang Lines in Guro, Ogola, Sakuyani, Kiga, Pianla be there now. လုံးကျုံရေးတာဝန်ရှိသူတွေကမင်းမြန်လို့လေဆိုတဲ့အတွက်တွားရောက်တွေ့ဆုံလာမှာပြန်မလွတ်တော့ပဲဖန်ထားလိုက်တာလို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောပါတယ်။အခုကနှစ်ဆယ်ရည်နှစ်မှာတော့တရားရုံးကသူတို့နှစ်ဦးကိုတရင်တပတ်ချုပ်ရဲ့ယမန်ယူပြီးပြင်ဦးလွင်ရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။မိသားစုနဲ့တွေ့ခွင့်ရတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ ကျေးဇူးတင်ပြီးတယ်ဆိုတာမျိုးပြ။အမ်မိသားစုဝင်တွေတော့တက်ခွင့်ပြီးပါတယ်။မြန်မာနိုင်ငံမှာတော့မတော်ဘူးလို့ပြောတယ်။ကြည့်တယ်မြန်မာလည်းရှိရတယ်။ဆိုင်ခွန်မိုင်းနဲ့ဆိုင်လိုင်းစင်တို့ညီကိုနှစ်ဦးကကော်တိုင်ရှန်ကွန်မြူနတီကောလိပ်မှာကျောင်းဆရာတွေဖြစ်ကြပြီးဆိုင်ခွန်မိုင်းကနှစ်ထောင်ဆယ့်ရှစ်ခုနှစ် ที่เจ้าเสียลุกขึ้นไปไซไลซินก็รออคุชินที่เจ้าเสียลุกนี่ล่ะหลูเลยสู้ပါดิมีบริการรอเปลี่ยนอุ่นหน่วยมุเนี่ยผ่องท้อจี้หว่ามาใส่ปูยีลุกပါดิที่ชั้นหลุงเนี่ย2อู้มาอเป็ดไม่ใช่ล่ะเจ้าเฉ็ดชิ้นเปลี่ยนลุกไปปูเลยမြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကတောင်းဆိုတယ်လို့ဆိုင်းတော်ဆိုင်းကပြောပါတယ်ကျွန်တော်တို့ကတော့ခုပြန်ဆက်အတိုင်းပါเนาะ
ဒီလူမျိုးကအပြစ်ရှိတယ်လို့မဟုတ်တဲ့အတွက်ဒီဆုံးဒီလိုမျိုးနဲ့ပြန်မိသားစုစုကိုအများဆုံးတယ်လို့ပြောဖို့ကျွန်တော်ကောင်းဆုံးပါတယ်ဆိုင်ခွန်မိုင်းနဲ့ဆိုင်လိုင်းစင်တို့ကိုတရားရုံးအမိန့်မပါဘဲ26လနေကြာချုပ်နှောင်ခဲ့ကြောင်း ဖန်ဆီးမှုနဲ့ပတ်သက်ပြီးလဲပွင့်လင်းမြင်သာမှုမရှိကြောင်းဒါပြင်အများပြည်သူမျက်ကွယ်မှာဖိအားပေးပြီးအတင်းအကျပ်ဝန်ခံထွက်ဆိုခိုင်းတဲ့အရေးကိုစိုးရိမ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောဆိုထားပါတယ်။ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တအောင်းပလောင် လက်နက်ကင်တပ်DNLA၊ရခိုင်လက်နက်ကင်တပ်AA၊ကိုးကန်လက်နက်ကင်တပ်AA၊ကိုးကန်လက်နက်ကင်တပ်AA၊ဒုက္ခ ပြုံးလွင်တပ်မတော်နီးပညာတပ်ကတော်ပါဝင်နေရာ၅ခုကိုတချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သား၊စုစုပေါင်း15ဦးသေဆုံးခဲ့ရပြီးကြက်သိန်း2000ကျော်ပိုးဆုံးရှုံးရတယ်လို့လည်းအစိုးရကဖော်ပြပါတယ်။ဩဂုတ်လ15ရက်နေ့ကစတင်ခဲ့တဲ့မန္တလေးမှုဆယ်ပြည်တော်စုလက်မှတ်ကြီးတစ်လျှောက်တိုက်ပွဲတွေကြောင့်တရုတ
ောခွင့်ရကလည်းပြောဆိုခဲ့ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့နားဆင်လိုတဲ့တည်သချင်းတွေတောင်းယူလိုကြတယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ကျမတို့ရဲ့စာလိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်။ကျမတို့ရဲ့တယ်လီဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။
ဒီဝေးမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190 kHz 1500တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်တဲ့ပြည်ညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian တို့အင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်ချက်မှာနားဆင်ကြရမှာက
ကျွန်တော်တို့ညလေးကမှဒီတိုင်းသားဒီလူတိုင်းကတိတိမာတိကတိုင်းဝင်ချိတယ်ဆိုတော့ကျွန်တော်လက်ခံရလိမ့်မယ်ကျွန်တော်အနေနဲ့ရောဒီဖြောင်စုဆိုတာက
ရခိုင်ပြည်ပခနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားကြတာကိုအခုလိုနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန့်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာလျှက်စစ်မီးပြတ်တောက်မှုတွေကြောင့်အခက်ကြုံနေရတဲ့ online game ရှင်ပြန်ကစားသူတွေအကြောင်းကိုဆိုင်းအောင်မင်းက afb.com မှာ August 29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။ e-sports ဆိုခေါ်တဲ့ internet ပေါ်ကနေပြီးတော့ရှင်ပြန်ရတဲ့ online game ပြိုင်ပွဲဝင်သူတွေဟာနိုင်လူစဲစဲအချိန်မှာမီးပြတ်သွားတာကြောင့်ပြိုင်ပွဲရှင်းရတဲ့အဖြစ်တွေမကြာခဏကြုံရတယ်လို့ဆောင်းပါးရှင်ကရေးသားထားပါတယ်။e-sport ကစားသမားတယောက်ဖြစ်တဲ့အသက်22နှစ်အရွယ် insane လို့လည်းခေါ်တဲ့မြင့်မြတ်စွာဟာမိပြတာကြောင့်ပွဲလေးကျယ်လောက်ရှုံးသွားပြရပြီးတဲ့နောက်မှာစုကြီးဒေါ်လာတန်းနဲ့ချီပြီးရနိုင်တဲ့နိုင်ငံတကာပြိုင်ပွဲတွေမှာဝင်ပြိုင်ဖို့ပြန်ပြီးတော့စဉ်းစားနေရပြီလို့ရေးထားပါတယ်။မြန်မာနိုင်ငံရဲ့60ရာခိုင်နှုန်းကျော်ဟာလျှက်စစ်မီးပုံမှန်မရဖြစ်နေရတဲ့အချိန်ဒီမှာ e-sport အားကစားသမားတွေအတွက်လည်းထိခိုက်စေပါတယ်။ကစားသမားတွေ online ပေါ်မှာအပြန်အလှန်စစ်ထိုးရတဲ့ Dota game ပြိုင်ပွဲကြီးဟာတရုတ်ပြည်လိုမျိုးနေရာမျိုးမှာဆိုရင်ဒေါ်လာ 34.3 သန်းလောက်စံချိန်တင်စုကြည်ရနိုင်ပေမဲ့ဒီလိုဂိမ်းပြိုင်ပွဲမျိုးကမြန်မာပြည်မှာလာပြီးတန်တာရှာပါတာကြောင့်ပြိုင်ပွဲဝင်ရင်းနဲ့ပုံမှန်စားဝတ်နေရေးရဖို့ရှာဖို့ခက်ခဲတယ်ဆိုပြီးတော့ဆောင်းမရှင်ကပြောပါရည်။ပုံမှန်ဆိုရင်တော့အင်တာနက်ကိစ္စနည်းတွေပါနေပြီးတော့အွန်လိုင်းကနေဂိမ်းတွေပြိုင်တက်ကြပေမဲ့အဖုံးနှုံးသက်သာတဲ့တယ်လီဖုန်းစင်ကတ်တွေဈေးကွက်ထဲကိုရောက်လာတဲ့အခါမှာတော့မိုဘိုင်းဂိမ်းတွေမှာပို့ပြီးတော့ရှင်ပြိုင်လာကြတယ်လို့ဆိုပါရည်။ Player Unknown's Battleground PUBG လို့ခေါ်တဲ့ mobile game ဟာဖုန်းပေတတာကြောင့်လည်းအဆော့များပြီးတော့ဒီလိုဆော့နေရင်းနဲ့မီးပြက်လို့ရှုံးရတာမျိုးကလည်းမပူရတော့ဘူးဆိုပြီးတော့စင်ကာပူခြေဆိုင်ဂိမ်းကစားတဲ့အဖွဲ့ Impunity ကကစားသမားတယောက်ကဆိုပါတယ်ပြီးခဲ့တဲ့လကတည်းကဒီ Impunity အပါအဝင်တခြားအသင်း400ကျော်ရန်ကုန်ဈေးဝယ်စင်တာတစ်ခုမှစုဝေးကြပြီးတော့ Samsung Galaxy ကကျင်းပပေးတဲ့ဂိမ်းပြိုင်ပွဲမှာရှင်ပြိုင်ခဲ့ကြပြီးတော့စုကြီးကတော့ဒေါ်လာ9000လောက်ပေးတာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်နိုင်ငံတကာပြိုင်ပွဲတွေအတွက်နိုင်ငံကိုစားပြုအားကစားသမားအမြောက်များတော့မရှိတဲ့မြန်မာနိုင်ငံမှာ e-sport mobile game ကိုနိုင်ငံတကာအဆင့်အထိပြိုင်ပွဲဝင်ရင်းနဲ့နိုင်ငံကုံဆောင်နိုင်ခွင့်ရမယ်လို့ကစားသမားတွေကမျှော်လင့်ချက်ထားပြီးကစားကြတာလို့ရေးထားပါတယ်။ Hawk e-sport ကစားတဲ့စင်တာအနေနဲ့အရှိတောင်အာရှကစားပွဲတွေမှာဝင်ရှင်ပြိုင်ဖို့မြန်မာကိုစားပြုကစားသမား16ယောက်ကိုစီလွတ်ဖို့ပြင်ဆင်နေတဲ့အကြောင်းHawk Center ပူးတွဲတည်ထောင်သူကောင်းမြတ်ဆန်ကဆောင်းမရှင်ကိုအတည်ပြုပြောဆိုခဲ့ပါတယ်။ဒီပွဲမှာ Dota 2နဲ့ Mobile Legend ဂိမ်းတွေမျိုးရှင်းပြကစားရမှာဖြစ်တဲ့အကြောင်းရေးထားတာကိုဖတ်ရပါတယ်ရှင်
။မြန်မာနိုင်ငံရဲ့အိတ်ကတ်ထဲကတရုတ်အိန္ဒိယနဲ့ဂျပန်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့စာအုပ်တစ်အုပ်အကြောင်းဆောင်းပါးတစ်စောင်ကို Bangladesh Online သတင်းစာ BDnews24.com မှာဖတ်ရပါတယ်။စာရေးသူကဒက္ကာတက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ MTS Ahmed ဖြစ်ပြီးမြန်မာနိုင်ငံဟာဒေသရင်းကအရေးပါတဲ့တချို့နိုင်ငံတွေကိုသူတို့အိတ်ကတ်ထဲထည့်ထားနိုင်တယ်ဆိုတဲ့အထင်တစ်လုံးနဲ့နေရစွန့်ခွာသွားကြတဲ့ရိုဟင်ဂျာတွေကိုပြန်ပို့ရေးအစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်မှာဇက်လန်းထွင်ပြနေတယ်လို့အစချီထားပါတယ်။ရိုဟင်ဂျာအရေးဖြစ်ရှင်တဲ့နေရာမှာအ ਨੇ စုံတရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတွေကိုအပိုင်ပေါင်းထားနိုင်ရင်ဘင်္ဂလားဒေ့ရှ်ကဘာတတ်နိုင်မှာလဲလို့မြန်မာနိုင်ငံကတွေးနေပုံရတယ်လို့လည်းစာရေးသူပါမောက္ခ MTS ကပြောတဲ့အကြောင်းရေးပါတယ်။ရိုဟင်ဂျာရေးကိုဖြည့်ရှင်းဖို့ဆိုရင်အဓိကအားဖြင့်နိုင်ငံရေးစီးပွားရေးယဉ်ကျေးမှုထုံးတမ်းစဉ်လာဤပညာပိုင်းနဲ့ပထဝီနိုင်ငံရေးစတဲ့အချက်၅ချက်ကို 地面情感内马片没路杀一路个占据罢了。အခုလာ၂၂ရက်နေ့ကရိုဟင်ဂျာတွေကိုစပြီးတော့လက်ခံဖို့မြန်မာဘက်ကသဘောတူထားပေမဲ့ရိုဟင်ဂျာတွေကတော့သူတို့မူလနေထိုင်ခဲ့ရာရခိုင်ပြည်နယ်ထဲမှာသူတို့အတွက်အပြောင်းလဲဘာမှမရှိဘူးလို့ယုံကြည်နေကြတာကြောင့်တယောက်မှမပြန်ကြဘူးလို့ဆိုပါတယ်။သူတို့ရဲ့ဘေးကင်းလုံခြုံရေးအမခန့်ချက်အပြည့်ပေးနိုင်မဲ့အခွင့်အရေးကိုဥပဒေနဲ့ပြောင်းလဲမပေးရင်သူတို့ပြန်ကြမှာမဟုတ်ဘူးလို့လည်းပါမောက်ခ MDS ကပြောပါတယ်။မြန်မာပြည်ကရိုဟင်ဂျာတွေပြန်လာရေးကိုတကယ်စိတ်ပါလက်ပါရှိတာမဟုတ်ဘဲဒုတိယနှစ်အဖြစ်ထပ်ပြီးတော့တရုတ်ဆောင်ပြနေတာဖြစ်တယ်ကျွန်တော်အမြင်အရတရုတ်အိန္ဒိယနဲ့ဂျပန်သုံးနိုင်ငံနဲ့တွဲဆုံညှိနှိုင်းကြည့်ရင်တော့ဒီထက်ပိုပြီးတော့အလုပ်ဖြစ်မဲ့နေကိုတွေ့နိုင်ပါလိမ့်မယ်လို့လည်းသူကပြောပါတယ်ဒီကိစ္စကိုသူတို့ရဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစူးစမ်းခဲ့တဲ့အကြောင်းရိုဟင်ဂျာတွေပြန်လက်ခံရေးတရုတ်ကပါဝင်ဆောင်ရွက်ပေးဖို့လိုအပ်တဲ့အကြောင်းဆွေးနွေးခဲ့ကြသလိုအိန္ဒိယနဲ့ဂျပန်နိုင်ငံတွေနဲ့လည်းအလားတူဆောင်ရွက်တင်တယ်လို့ဆိုပါတယ်ဒီအကြောင်းပြည်စုံကိုတော့ btnews24.com online သတင်းမှာဖတ်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတ
ယ်။ VOA ရဲ့ဗုဒ္ဓဦးနဲ့မြန်ကန်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာတွေကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီနေ့မြင့်တွေ့တင်ပြမယ့် idiom အတုံးကတော
့ to get cold feet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက to get get to get ကယူတာ cold cold ကအေးတာ feet feet ကခြေထောက်ဆိုတော့ subscribe လုံးရဲ့လုံးကောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်။ဒီအတုံးဆင်းသက်လာတာကတော့တက္ကသိုလ်1605ခုက Lombard စကားပုံကနေလို့တချို့သူတွေသီတို့ကဆိုကြပါတယ်။ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလို့ရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွံ့ရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလီလက်တွေအေးစနေဆိုတာလေတော့ရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding dayand decided to cancel the ceremony.
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အသေးပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးဤမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုတ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
to get cold feet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အ American style area တို့ English သင်ခန်းစာကိုဒေါ်လာလာတန်းစီစဉ်ပို့ချပေးသွားတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို VOA Internet စာမျက်နှာက English စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေသွားရောက်ပြီးတော့နားဆင်လေ့လာနိုင်ကြပါလေ။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီရှင
်။ဘင်္ဂလားပါခင်ဗျာ။ဒီကနေ့ညပိုင်းဒါရိုက်လေးလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကရခိုင်ပြည်ပခနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးကိစ္စပါ။ရခိုင်မြို့ပိုင်းမှာ2019ခုနှစ်အပြန်အလှန်ကြမ်းဖက်ပြည်ပခါတွေဖြစ်ပြီးတော့ဒုက္ခသည်သိန်းကနန်းထီကိုနေကြထွက်ပြေးခဲ့ရတဲ့ဖြစ်ရအခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြည့်ပါပြီ။ထွက်ပြေးသွားတဲ့ Ranger ဒုက္ခသည်တွေနေရပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါ။ဒီဖြစ်အတွင်းလုံခြုံရေးတပ်တွေရဲ့လူခွင့်ရေးကျူးလွန်ဖောက်ပြန်မှုတွေကိုစုံစမ်းရေးယူဖို့ဆိုပြီးတော့တောင်းဆိုချက်တွေကလည်းရှိနေတော့မှာ။မြန်မာစုရဘက်ကတော့ဒီဖြစ်အတွင်းပေါ်မှာစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံအတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာမို့လို့နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်မှုမလိုဘူးလို့ပြောနေပါတယ်။ကြောင်မျိုးပြီးခဲ့တဲ့နှစ်နှစ်ကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေပေါ်မှာတရားစီရင်ရေးဘလောက်ခီးပေါက်ခဲ့ပြီလဲဆိုတာကိုတော့ကျွန်တော်ဒီနေ့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့မြန်မာနိုင်ငံရေးသုတေသီတူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းပါ။နောက်တူကတော့လူငယ်နဲ့လူမှုသဟဇတဖြစ်ရေးအဖွဲ့ကစနတ်ကြီးအဖွဲ့ကကိုသက်ဆွေဝင်းဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေးလိုက်ပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကျွန်တော်ခုနကပြောလိုပါပဲရခိုင်မှာဖြစ်ခဲ့တဲ့အပြန်အလှန်ကြမ်းဖက်မှုတွေပေါ့နော်တပတ်ကလည်းခုနမြမဆူရကလည်းပြောတာကအာဆာရ ेंजर ဆင်းရောက်တည်တဲ့တိုက်ခိုက်မှုကြောင့်ဖြစ်တဲ့တပတ်ကလည်းရ ेंजर ဒီစစ်စင်ရေးအတွင်းမှာရ ेंजर တိမ့်နေချီပြီးတော့ထွက်ပြေးသွားတဲ့အခြေအနေတွေကြုံနေရတယ်အဲ့တော့ဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာကတော့စုံစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုရေးယူဖို့ဆိုပြီးတော့တောင်းဆိုတယ်မြမဆူရကလည်းကော်မရှင်တွေတူးတူးဖွဲ့ပြီးစောင်းနေတာရှိပါတယ်ခင်ဗျအဲ့တော့ဘလောက်ထိခီးပေါက်ခဲ့ပြီလဲကျွန်တော်အတူလေးချုပ်ပြီးပြောပြပါလား
ချုပ်ပြီးပြောမယ်ကျွန်တော်ခီးရဘလို့ကမကောက်ပါဘူးဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်အဖန်ပန်းချင်းချင်းနော်အကြောင်းထန့်လေးပြောပြပါပြီဒီလိုဆက်သွားနေလို့မရဘူးတိုင်းပြည်ကလည်းတော်လေးကိုအဆက်ရနေပြီပေါ့ဗျာဟုတ်တယ်မလားအဲ့တော့အကောင်းဆုံးနည်းလမ်းကတော့လွယ်လွယ်လေးပါကုလသမဂ္ဂနဲ့ပူပြီးပူပေါင်းပါနော်ဟိုဘန်ဂလားဒေ့ရှ်နဲ့ပူပေါင်းကြရလည်းမလိုဘူးဟုတ်လားခုနိုင်ငံဒီနိုင်ငံလည်းမလိုဘူးဒါပေမဲ့သူတို့ကဒီပြည်ဆိုင်ရာအချက်လက်ရှာဖွေဖွဲ့လို့ကိုယ်တော်က agency လို့ဆိုလို့ရှိရင်သူကခါခါပြီးပြီးညင်းနေတာဟာအဲ့ဒါကကမှားနေတယ်နော်ဟိုအရင်ဆုံးဆက်ပြီးတော့ဒီစားကြောင်းကိုကောက်မယ်ငါသာဖော်မယ်ဆိုတော့ဒီလိုပဲသွားနိုင်တယ်ပြီးတော့တစ်ဆင့်တစ်ဆင့်သွားပါဗျာအခုကဘယ်လိုဖြစ်နေလဲဆိုတဲ့အခါကျတော့ဒီကြောင်းဆိုလို့ရှိရင်မကြားချင်ဘူးမပြောနဲ့ဟိုလက်ကြီးလိုဖြစ်နေပြီနော်ဟိုဒီကြောင်းကြားပြောပြီဆိုလို့ရှိရင်ခေါင်းရောလက်ရောခြေရောဖိတ်ခွန်းလည်းဝင်သွားပြီဆိုတော့အဲ့ဒါလည်းဘယ်လိုမှခင်မပေါ့ဘူးအဲ့တော့ဝင်နေစားပဲဒီပဲပြောရမှာ
ဟုတ်ကဲ့ခင်ဗျာခုနကစီအပ်တော့လို့ပဲဒီ fact finding mission ပါဝင်ကုလသမဂ္ဂစုံစမ်းရေးတွေကိုမြန်မာဆိုကဒါကိုလက်မခံပါဘူးအဓိကသူတို့ကြောင်းပြတာကတော့မြန်မာနိုင်ငံဒင်းမာကိုဒီစုံစမ်းမှုအတွက်ကော်မရှင်တွေသူဖွဲ့ပြီးတော့ဆောင်ရွက်နေပါတယ်နောက်တစ်ဖက်ကစစ်တပ်ကုနိုင်ကလည်းခုနကဒီ tribunal ခုံရုံးလို့သဘောမျိုးပေါ့နော်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးဆောင်ရွက်နေပါတယ်လို့ပြောပါတယ်ခင်ဗျာအဲ့ဒါတွေကတော့တကယ်လက်တွေ့အခြေအနေကောင်းရင်လား
အဲ့ဒါတွေကလုံနေတာပဲပေါ့ဗျာဒါပေမဲ့ပြည်ရင်းမှာဟောဒီဥစ္စာတွေသူတို့အကောမလဲအစီရင်ခံစားရပါတယ်သူ block ချေပြန်မှဒီဥစ္စာကိုသူဖော်ထုတ်တယ်လေကောင်းပြီနော်ကိုယ်ကလည်းစင်ရတာတောင်ထုတ်တယ်စုံစမ်းနေဟိုဘက်ကလည်းရှိတယ်ဆိုလို့ရှိရင်တော့တကယ်တရားမျက်ကောက်မှုဆိုလို့ရှိရင်နှစ်ဖက်ဆုံးအောင်ကြည့်ရနိုင်မယ်။ဟာငါတို့ပဲပန်းနေကိုကမှားတယ်ဆိုတော့မရဘူးလေဟုတ်တယ်မလား။အဲ့တော့ကိုဟာကိုလည်းကိုကပြောမယ်ဆိုရင်တော့အများကြီးအောင်တော့ကိုကချပြရမှာပဲ။အဲ့တော့ကိုဟာကဘလော့ဖီဒလင်းနဲ့တည်းမှန်ကန်တယ်ဆိုတော့လေကိုကကိုပြောမယ်ဆိုရင်တော့မှတ်တော့တင်ခံရနိုင်မယ်။ပြန်ရနိုင်တယ်လေဆိုတော့ဒါတွေလုပ်နိုင်မလားနော်။ပြောနေုံနဲ့ဒီစားမရတော့ဘူးလေ။
မြန်မာစုကတော့ပြောပါတယ်သူတို့ကော်မရှင်တွေဖွဲ့တာကိုအပြည့်ထွက်ပြီးစောင့်ဆိုင်းပြီးမှနိုင်ငံတကာလုပ်ပါဆိုတဲ့သဘောမျိုးပေါ့နော်အဓိကသူတို့ကော်မရှင်ကဘာမှအပြည့်မထွက်သေးဘူးအဲ့တော့မြန်မာစုကဖြစ်စီမြန်မာစစ်တပ်ကဖြစ်စီဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်စုံစမ်းဖော်ထုတ်ဖို့တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့ဆိုတဲ့စိတ်ဆန္ဒရောတကယ်ရောရှိလားဆရာဒေါက်တာခင်ဇော်ဝင်းအမြင်သိချင်ပါလား
အဲအဲ့ဒါလည်းပြောမစမ်းယူသားဆောင်ဖွင့်လင်းပြုံပြရမစမ်းတော့မရှိပါဘူးခင်ဗျာနော်အချိန်ဆွဲနေတာပဲဒီကိစ္စတွေမပြောလို့လည်းမရတော့ဘူးကျွန်တော်ခဏနဲ့ရပါလို့ရှိရင်နိုင်ငံတကာမှာတရားစီရင်မေးခံတဲ့ကျွန်တော်အချက်ရရဲကျွန်တော်ကတော့ဟာမဆောင်နိုင်မှုအရှိအရှိတိုင်းပြောတာပဲနော်
မြန်မာစုရဘက်ကအမြဲပြောနေတာကဥမာဆို fact finding mission လို့ပါလို့ဆိုရှင်သူတို့ထွက်လာတဲ့ report တွေသူတို့ရဲ့ပြောဆိုချက်တွေကတစ်ဖက်သက်ဆန်လုံးနဲ့Ranger ဒုက္ခသည်တွေရဲ့တဲကိုပဲသွားပြီးတော့သူတို့ဘက်ကပြောတာတွေကိုပဲနားထောင်နေတယ်တဖက်ကအာဆာဘက်ကလွန်လာကျူးရအောင်မပြောဘူးဒါမျိုးတွေပြောတာဆိုတာရှိကြတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့
ငါဒီထဲမှာဝင်ဖို့မပေးပဲဘယ်နဲ့လုံးလဲဟုတ်တယ်မလားဇာဖို့သူတို့ခွင့်တောင်းတယ်လေအဲ့ဒါကိုသူကဗီဇာကမပေးတာဝင်မပေးတာမပေးတဲ့ဆက်ကြတော့ဒုက္ခရဲ့ရှိရစီတော့တွားရတာပေါ့ဟုတ်တယ်မလား
โอเคคุณตาเสวยคุณน่ะก็ดร.คินซาวินโหมีแล้วมีกุ้มแล้วจนเปลี่ยนกောက်มีขึ้นมาเลยคุณน่ะก็บอกเลยดี2เน่ปี้บีดีมาผิดแค่ได้ผิดเป็ดนี่เนี่ยปะเต็บไปแล้วสงงาพอทุยีบูรู้สว่าบลาวที่คียောက်ไปรู้คุณตาเสวยก็เห็นมาเลย
อ่ามาอนุมไม่ผิดกูโหลเว้ยจนเนี่ยเห็นมาเลยถ้าดีนายแกก็หนีไปแล้วดีเจอไอ้อัจฉริยะกูဟိုကူတိုးရကူပြရနေကော်မရှင်ရပူရကောင်းဆက်ပေါ်ကပြန်ချက်ပြီးတော့ပြန်ခုပြီးတော့ဆိုတော့ပြောရရရှိတယ်ဒါပေမဲ့တကယ်မြေပြင်မှာကြည့်တာတကယ်တော့လုံးမဟုတ်ပါဘူးအဲကျွန်တော်ဒီပြန်လာဖို့အတွက်ဒီကြည့်ကြည့်ဒီကြောက်ရေဆုံးမှုရတဲ့ပုံကြည့်ကြည့်လည်းလုပ်ကြတာဘာမှမရှိဘူးဥပမာကျွန်တော်ခတ်ပြီးတော့လူကတန်းမျိုးပါတော့ရှိတယ်ဒီမှာပြန်လာမယ့်လူတွေမျိုးပြည့်ဆိုပြီးတော့စောက်ထားတယ်ဆိုတဲ့အိမ်ကြီးကျွန်တော်မြင်ရလူငါတော့ကတော့မဆက်နိုင်ဘူးဆိုတာမျိုးရှိတယ်ပေါ့နော်ဒီအခါကျတော့ပြန်ထားတဲ့ပုံစံကလည်းဒီတို့ကကံပုံကလူနဲ့ကြံထားရမျိုးဖြစ်တယ်။ဘုရားနေရာမှာပြန်နေရမယ်ဆိုတဲ့ပုံစံမျိုးခုံမနေဘူး။ဒီလိုအဲ့လိုမျိုးဒီ confined space ထဲမှာထားရတဲ့ပုံစံမျိုးကြံဖြစ်တဲ့ခါကျတော့ဘာမှမထူးဘူးပေါ့နော်။ကိုယ်ကကြံရတယ်၊ဒီကံကိုကြံရတယ်ဆိုတော့ဘုံလည်းဖြစ်ပြီးတော့သူတို့ကဘာမှဒီတေးကြရရလေးဒီဟိုအမတ်ထံမျိုးကတိကူဒီဘာမှဆိုတော့ကလုပ်ပေးနေရမျိုးမဖြစ်ဘူး။ဒါကြောင့်မို့လို့လေဒီပြန်လာမှုတဲ့ reservation လုပ်တဲ့ကြေကြာတွေကခဏခဏကြည့်ကြည့်ကြည့်ဆိုတာပေါ့ပြန်ပြောတာတမဟိုဖြစ်ဖြစ်နေလို့ကြက်တော့လည်းရှိတယ်။ဘုမွေပြောရမယ်ဆိုလို့ရှိရင်အစိုးရဘက်ကဘာကဒါကိုဒီကြံလာဖို့အတွက်ဒီရင်းကြီးကြံလာဖို့အတွက်ကိုဒီ political way ကိုမရှိပါဘူး။ဘာဒီနေ့ပြောမှာဒီကျွန်တော်အမှန်တရားကိုပေါ်ထုတ်ခဲ့တဲ့ဒီဟိုလိုက်ကြ Chinese မျိုးဆိုလို့ရှိရင်လည်းထောက်ကြဆန်းရတာမျိုးဖြစ်ခဲ့သေးတယ်။အဲ့လိုပဲဒီရင်းကြီးဆိုတဲ့စကားလုံးကကျွန်တော်ကြည့်နေမှလည်းအခုတုံးလို့မရနိုင်ဘူး။ဒီရင်းကြီးအကြောင်းပြောလို့ဆိုလို့ရှိရင်လည်းဒါတကယ်ကိုပြောမယ်ဒီကျွန်တော်ဟိုငရေကြီးရတော့ကကျေးဇူးအမူတခုလိုမျိုးလူတွေကမုန်းပြီးရွှေချပြီးတော့အဲ့လိုဖြစ်တာမျိုးလည်းခံနေရုံနဲ့ဒီတကယ်တော့အစိုးရရှေးမယ်ဆိုလို့ရှိရင်ဝေးကြတွေကိုပြန်ခေါ်လာပြီးတော့ဒီမှာထားအောင်ဒီနေ့လုံးလို့မရအောင်ကျွန်တော်တို့ကဒီလူတွေတမိုင်းကြောင်းနေတာလည်းမဟုတ်ဒီလူတွေဒီချိန်သေးမှုတွေကိုတို့ကိုငကူတိုင်းကြံရဖို့အတွက်ပြည်သူတွေဒီတခြားသောပြည်သူတွေတူဖို့အတွက်ဒါမျိုးဟာတွေအဆအများကြီး socially ပိုင်းမှာကျွန်တော်တို့ကဒီပြန်ပြီးတော့ပေါင်းဆက်ဖို့အတွက်ပေါ့လေလူမျိုးတွေကပေါင်းဆက်ဖို့အတွက်ဒီကလူပြည့်ရမယ့်အရာရှိတယ်
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဖြတ်ပြီးပြောချင်တာခုနကကုသဆွေရင်ပြောတော့လို့ပါတယ်ဒီ Ranger ဆိုတဲ့အတုံးနှုတ်မှာ Ranger ဆိုတဲ့အတုံးနှုတ်ကနိုင်ငံတကာမီဒီယာတွေမှာရောလူခွင့်ဖွဲ့စည်းကြတော့ဒီ Ranger ဆိုပြီးတော့တုံးတဲ့ Ranger လို့ပဲသိထားကြတယ်။ဒါပေမဲ့မြန်မာအစိုးရကတော့ဒီ Ranger ဆိုတဲ့အတုံးနှုတ်ကိုတော့လက်မခံပါဘူး။မြန်မာအစိုးရကမြန်မာစစ်တပ်ကမြန်မာအစိုးရကတော့ဒီရခိုင်ဒေသက Muslim ဆိုပြီးတော့ခေါ်အတုံးနှုတ်လာတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီနေရာမှာဒီဒုက္ခသည်တွေကိစ္စနဲ့ပတ်သက်လို့ဒီဖြစ်ပျက်နဲ့ပတ်သက်လို့နှစ်နှစ်ပြည့်ပြီ။အဲ့တော့မြန်မာအစိုးရကတော့ပြန်လေဒီဒုက္ခသည်တွေပြန်လဲခေါ်ယူဖို့ဆိုပြီးတော့သူတို့အစီအစဉ်ဆွဲပြီးဆောင်နေတာရှိပါတယ်ပြောပါတယ်။နောက်နိုင်ငံတကာကတော့ဖိအားပေးပြောနေတာကတရားမျှတမှု justice ပေါ့နော်ဒီတရားမျှတမှုရှာဖွေရေးဆိုတာကိစ္စကိုပြောနေတယ်။အဲ့တော့ဘယ်ကိစ္စဒီတရားမျှတမှုရှာဖွေရေးနဲ့ဒီဒုက္ခသည်တွေပုံမှန်အတိုင်းနေရပြန်ရေးကိစ္စဘယ်ဟာပိုအရေးကြီးမလို့ထင်ပါလဲ။ကိုသက်ဆွေဝင်အမြင်သိချင်ပါတယ်
။ကျွန်တော်နှစ်ခုစလုံးအရေးကြီးပါတယ်။ဒါပေမဲ့တရားမျှတမှုမရှိဘဲနဲ့သူတို့တော့ကိုဒီအခွင့်အရေးတွေကိုဒီတာဝန်ခံမှုတာဝန်ယူမှုမရှိဘဲနဲ့တော့ပြန်လာလို့မရပါဘူး။ကျွန်တော်တရားမျှတမှုရှာဖွေရေးဆိုတဲ့ကိစ္စပါလေဒီစူးလွန်ရေးတဲ့ကိစ္စနိုင်ငံတကာအခုပြဿနာနိုင်ငံတကာပြောနေတဲ့အချက်လက်တွေကကျွန်တော်ဖြည့်သွင်းကလူတွေကနေပြီးတော့အများတန်းဟိုဆန့်ကျင်နေတဲ့ကိစ္စတွေအဲတော့ကျွန်တော်တို့ပြင်ပကပြောတဲ့စကားနဲ့ဖြည့်သွင်းကလူပြန်ပြောတဲ့စကားနှစ်ခုက response တွေကကျွန်တော်တို့ကကြီးမကိုက်နေတဲ့အခုလေးကြီးရနိုင်ငံတကာနေတော့ပြောနေတဲ့ crime against humanity ပြောတဲ့ genocide ပြောတဲ့ war crime ပြောတဲ့ဒါဖြည့်သွင်းမှာဒါတကယ်လို့တခုမှမဟုတ်ပါဘူးဆိုပြီးငင်းနေရမျိုးရှိတယ်အဲတော့ဒီအရေးကိုကျွန်တော်ညင်းနေလို့လည်းမရဘူးဆရာကိုယ်ကခုနကပြောသလိုပဲကျွန်တော်တို့ဒီပေါ့ဆောင်ရမှရမယ်ကိုယ်ဘက်ကနေပြန်ကြတယ်ဆိုလို့ရှိရင်လည်းပြန်ကြရောက်သက်ပြီးပြဖို့လိုလိမ့်မယ်မှားတယ်ဆိုရင်လည်းကျွန်တော်ဝန်ခံရဖို့လိုလိမ့်မယ်ဒါမှသာနေမယ်ဒီလိုရာသီပြန်လာဖို့အတွက်ကိုဗီဇာလောက်တဲ့ကျွန်တော်တို့ဒီအစီအစဉ်တစ်ခုအကောင့်ထဲပေါ်နိုင်လိမ့်မယ
်ဟုတ်ကဲ့ကျွန်တော်တော့ရှင်နေဆက်ပေးချင်ပါတယ်ဒေါက်တာခင်ဇော်ဝင်းကိုသက်ဆွေဝင်လီလိုင်းပါမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အရင်ဆုံးကိုရာမူဖိတ်ခေါ်ချင်ပါတယ်ကိုရာမူတူတူတုတ်ဆွနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါအခုပရမကျွန်တော်ဆရာခင်ဇော်ဝင်းပြောရတာကိုဒီနေ့ကျွန်တော်ဆွေးနွေးခြင်းပဲပေါ့ဗျာနော်တို့ပြည်ရည်တကယ်လို့အခြေရသေးရစီကျွန်တော်ဆရာသက်ဆွေပြောရဟာကိုလည်းကျွန်တော်နည်းနည်းဆွေးနွေးပါမယ်။
ဟုတ်ကဲ့တူတူတူလေးတူတူတူလေးလုပ်ပေးပါနော်ကုရာမူဟုတ်ကဲ
့ဟုတ်ဟုတ်ပြီခင်ဗျာ
ဟုတ်
အဲ့တော့အခုနိုင်ငံတကာဖိအားကများနေရဆိုတာလူတိုင်းလည်းပြည့်ရဲ့နော်အဲ့ဒီနိုင်ငံတကာဖိအားတည်မဟုတ်ဘူးမြန်မာနိုင်ငံရဲ့ image လေးတော့လည်းကြားနေပြီဆိုတာလည်းလူတိုင်းလည်းပြည့်ရဲ့တို့တော့ဒီဖိအားကြောင့်ဒီဖိအားကြောင့်ဘာဖြစ်လာမလဲဆိုလို့ရှိရင်တိုင်းပြည်ကဘေးကျနေချက်ဖြစ်လာပြီးတော့အဓိကတော့ဒီဖြစ်မှန်းကိုခံရမှာကစစ်တပ်ပါပဲနော်အခုတက်ကဆိုလို့ရှိရင်စစ်တပ်ကစစ်တပ်အပြင်စစ်တပ်နဲ့ဟိုနှိစက်တဲ့ကိုလိုနီတွေလည်းအခုပတ်သက်လာပြီနော်သူတို့လည်းတိုက်ခိုက်နေတာလာတော့မယ်အဲ့တော့ဒီဟာရီယာဖြစ်လာပြီဆိုလို့ရှိရင်အမဒီစစ်တပ်နဲ့ကိုလိုနီကအတိုင်းပြတ်တွဲလဲသူတို့အများကြီးအကျိုးဆောင်တွေလုပ်ပေးနိုင်တဲ့ဟာရီရှိရပေါ့နော်အဲ့တော့သူတို့တိုက်ခိုက်လာပြီဆိုလို့ရှိရင်တိုက်ပြတ်လဲတိုက်ခိုက်လာတယ်လို့ပဲကျွန်တော်အဲ့လိုပဲကျွန်တော်မြင်နေပေါ့ဗျာ เนาะအဲ့တော့ရခိုင်ပြည်နယ်မှာအခုဒီလူဖျားမျိုးတွေမရှိအောင်ဒီလူတွေအလုံးပြန်ရောက်လာအောင်ပေါ့နော်မြန်မာအစိုးရအနေနဲ့အတီးကြပေါ့နော်အမှန်တကယ်စေတနာအမှန်နဲ့သူတို့တကယ်လုပ်မယ်ဆိုလို့ရှိရင်သူတို့နိုင်ငံတကာကရိုဟင်ဂျာတွေရဲ့တောင်းဆိုချက်၅ချက်ကိုအရင်ဆုံးသူတို့မစိစားခင်ပေါ့နော်ဒီနိုင်ငံတကာရဲ့လူလဲချက်လူလဲချက်၅ချက်ကိုအရင်ဆုံးသူတို့ကဒီတီထားဖို့လူရဲလို့ကျွန်တော်လည်းပဲနေလဲလား
ဟုတ်ကဲ့ကိုရမှုကျေးဇူးပါဟုတ်ကဲ့ကျွန်တော်နောက်ထပ်သတင်းရှိသူဖိတ်ခေါ်ချင်ပါတယ်ကိုငင်းချမ်းစနီမင်းများလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ဗမာပြည်မှာဖြစ်နေတဲ့ပြဿနာကလူမျိုးရေးဘာသာရေးခွဲခြားတဲ့ကိစ္စမှာစစ်တပ်ကနေပြီးတော့အမှုဟောင်းလုပ်လိုက်အဲ့ဒီအမှုဟောင်းအဟောင်းအမှုစ်လုပ်ပြီးတော့ကျူးလွန်လိုက်ဒီလိုမျိုးနဲ့ပြဿနာတွေကိုဖြေရှင်းနေတာဒီအစိုးရရောစစ်အာဏာရှင်ရောအကုန်လုံးကသိပါတယ်ဘယ်သူမှခွင့်လွတ်လို့မရတဲ့ကိစ္စကိုသူတို့ကျူးလွန်ထားပြီးဆိုတာသူတို့သိတယ်အခုပြဿနာတက်နေတဲ့ကိစ္စကရိုဟင်ဂျာအရေးတော်မှာဒီလောက်မဟုတ်တော့ဘူးဒီအခုတော့စာစုကြည်အားနဲ့ဒီတော့စစ်စီရေးတွေလုပ်ထားတယ်တော့ဒီနိုင်ငံကြီးဝင်ကြီးရနေပြီးတော့မပြောဘူးအခုရခိုင်တိုင်းရင်းသားတွေကိုကတတ်ချက်လာတဲ့ကိစ္စတွေမှာရှိတယ်အဲ့တော့ဒီရိုဟင်ဂျာရေးတစ်ခုတည်းကိုကျွန်တော်တို့ဗမာပြည်ကနေပြောနေလို့မရဘူးခင်ဗျာ။ဟိုမှာရှမ်းတိုင်းရင်းသားတွေကိုမရင်းကျင်းတဲ့အမှုကရင်တိုင်းရင်းသားတွေကိုဗိုလ်ကလေးမှတတ်ဖြတ်လူမျိုးတုံးတတ်ဖြတ်တဲ့အမှုဒီဟာတွေကတရားမျှတမှုမပေါ်ပဲနဲ့ကျွန်တော်တို့ရိုဟင်ဂျာလဲခေါ်လို့မရဘူးဘယ်တိုင်းရင်းသားမှလည်းဗမာတွေကိုမယုံရက်ပြင်မှာဒီဗမာတိုင်းရင်းသားတွေကိုအကုန်လုံးကမုန်းပြီးနေတယ်ဆိုတဲ့ဟိုအယုံကြည်မရှိတာပေါ့မုန်းတီးတယ်လို့ကျွန်တော်သုံးတာ sorry ပါအယုံကြည်မရှိတော့တဲ့အခြေအနေကနိုင်ငံတကာမှာတွေ့နေ
ခုတီးလိုက်မှုတော်တော်လေးစဉ်းစားမြင်မြန်ပြီးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အဲ့ပုဂ္ဂိုလ်နှူးနော်အဓိကပုဂ္ဂိုလ်နှူးပြောတာကိုတော့ကျွန်တော်အဓိကလက်ခံပါတယ်နော်အခုလက်ရှိကျွန်းတဲ့ပုဂ္ဂိုလ်လည်းကျွန်တော်လက်ခံပါတယ်ထောက်ခံပါတယ်ဒါမှမဟုတ်ကျွန်တော်ပြောချင်တာကတော့အာသာအဖွဲ့အစည်းကနော်လာပြီးတော့နော်မြောက်အပြီးမှာလာပြီးတော့တခန်းတွေကိုတိုက်တာကနော်ရန်သူပြန်သူတိုက်တာပဲဗျာနော်ဗမာအစိုးရအစ်စ်တတိုက်တာကတော့နော်ရွာသားတွေကိုတိုက်တာဖြစ်တဲ့အတွက်နော်သူတို့မှအဖြစ်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လဲဆိုရင်နော်သူကသူတို့စစ်ဆေးမယ်ဆိုတော့ဒါအတိတ်ကမရှိဘူး။ဟာတလို့ဖြစ်နေပါတယ်ခင်ဗျ။အဲ့အကြောင်းမို့နော်နိုင်ငံတကာဝင်ရောက်စစ်ဆေးဖို့အဓိကလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ထပ်စာလေးတစ်စောင်ဖတ်ပြချင်ပါတယ်။သူကတော့ပြောထားတာကကျွန်တော်လှိုင်းတားမှာနေရဲဆောလို့တာပါတဲ့။သူတို့အခေါ်ရူရင်ကြအိမ်မဆူမက်နေတာတော့ကြာပါပြီတဲ့သူမှလူသားချင်းစာနာအနေနဲ့သူတို့ကိုစာနာပါတယ်ကိုချင်းလည်းစာပါတယ်အခုလိုပြဿနာတွေလည်းမဖြစ်စေချင်ပါဘူးလူမျိုးမျိုးစိတ်ထူထူဆိုတော့သူတို့တွေမြန်မာမျိုးကိုဖက်ယူသွားမလားအခုတော့မှတိုင်းသားချူတောင်းနေတာကတစ်ချိန်မြန်မာပြည်ကိုဖက်လို့ချင်နေတာပါတဲ့စိုးရင်မိပါတယ်တဲ့သူတို့ကိုလူသားချင်းစာနာတာကတစ်ဖက်နေမျိုးတွေဖက်ယူသွားမလားဆိုတဲ့စိုးရင်ချက်တစ်ဖက်နဲ့တော်တော်လေးအကျက်ရိုက်ကရရပါလေတဲ့လူသားချင်းစာနာပြီးပြန်တော့ခေါ်ကြင်ပါလေနင်းမြီတွေမပါသွားအောင်ရောဘယ်လိုလုပ်ကြမလဲဆိုတော့မေးကြင်ပါလေကိုစောရူတာပါကိုစောရူတာလိုမျိုးအမြင်ကြီးတန်တရားကြီးမင်းများကျင်တဲ့ဒီစာကြီးကျွန်တော်တို့တော်များရပါလေဒါနဲ့ပတ်သက်လို့ဒေါက်တာခင်ဆောင်ဝင်းဖြည့်ပေးပါကလားခင်ဗျာမြန်မာပြည်သူတော်များများပါလေစွန့်ရင်ကျဖြစ်နေတာကအာစာတွေကခွက်မြီမြေများခွက်ယူသွားမလားဆိုတဲ့ကိစ္စပါအထူးဖြစ်ရွင်ကြာတွေပြောတာပါအာစာမဟုတ်ပါဘူး
โอเคဒီနေ့ကောင်းပါလေဟိုစစချင်းကပြန်2016ကောင်2019ကောင်အာသာတိုက်တယ်ဆိုတော့ဘယ်မှမြင်လို့မရပါဘူး။ဟုတ်တယ်မဲ့ဥပဒေလည်းလည်းကိုင်းတယ်ဒီဘက်လည်းလည်းကိုင်းတယ်ဆိုတော့ဒီမျိုးပေါ့ဗျာ။ဒါပေမဲ့ဒီဘာမှဒါပေမဲ့ရောအဖြစ်မဲ့ဒီခြေလက်ကတောင်တောင်သားတွေကိုထုတ်ပြီးတောင်သားတွေကိုဝါသားတွေကိုအခုလိုနော်သူမျိုးတုံးအောင်မြန်မာနှိပ်ဆက်ပြီးဆက်ဖြတ်ပြီးတော့ဒုက္ခတွေဖြစ်အောင်လုပ်တာကတော့ဘယ်မှလက်ခံနိုင်မှာမဟုတ်ဘူးဗျာ။ဟောတော့အာသာအာသာတတ်တာနော်ဒီအရသာတော့ခွဲရနိုင်မယ်။အခုရခိုင်ကခဏချင်းလာတာကြည့်လေအင်းကကောင်းနေတဲ့ခိုင်နေခဏရရွာသားရဲ့ခိုင်ရလားဟိုတင်ရဒီနေ့ဒီကြလို့ကျောင်းကျောင်းသားလေးတော့ရပေးသွားသေးတယ်နော်သူကကနောက်ထပ်ကဒီနေ့ဖက်သွားမယ်ဆိုတာကလေသူကလည်းကားတပင်းမဲ့ဟိုစောင့်တက်ကလေးရှိတာကိုတချို့လူတွေကဒီစားကိုဖြတ်ပြီးတော့ပြက်ပြင်းပြီးပြောနေကြတယ်ကိုညာကွဲမလားပေါ့ဗျာကျွန်တော်အနေနဲ့ကတော့ဖြစ်နိုင်ကြီးကအင်တာနက်မဲပါတယ်ပြောစားတာနော်ဒီကတော့ခွဲသွားမယ်ဆိုလို့ရှိရင်ခွဲသွားမယ်ဒေတာနဲ့အဲ့မှနေတဲ့သူတို့ကအရင်တော့ဆက်ရအောင်ရှာမယ်နော်ဒါမှမဟုတ်တခြားတဲ့နိုင်ငံကဝင်ကြောမျိုးရင်းမျိုးသွားမယ်ဟုတ်ဒါမျိုးရင်းလည်းမဖြစ်အောင်ဆက်ပြီးတော့ကိုယ့်ဘက်ကလည်းပြောတာကောင်တာပေါ့ဗျာအမှန်တိုင်းကိုရွေးချယ်ပြောနိုင်ရမယ်အခုနေပြည်တော်ကဘူးမတားကြီးပြောမနေဘူးကိစ္စနော်တော့နောက်ဆုံးချက်ပြောချင်တာကတော့ဗျာခုနကကိုယ့်သက်ဆိုရင်လည်းဆိုလို့ရှိရင် new generation မှာခုလည်းအများကြီးအားကိုးရမှာပါခေါင်းဆောင်မှုပဲခေါင်းဆောင်မှုပဲခုဒီတော့မှားနေတဲ့တိုင်အောင်ကိုကလက်မှတ်မပင်ပေးရမယ်အခုနေပြည်တော်နေနေသူကြီးအဲ့ဒါဆုတ်ကြလားအခုပြောနေတဲ့စကားကြီးကကောင်းကြပါလေဖြစ်အောင်ဆိုလို့ရှိရင်တော့ခေါင်းဆောင်ကအမလေးအရင်ကခေါင်းဆောင်ဖြစ်ချင်နေတာခေါင်းဆောင်ဖြစ်လာတဲ့ခါကျတော့စွန့်ဖိတ်သွားရောဖက်ဖိတ်သွားရောခုကပြောပြပါပဲနော်ဒီပြောင်းလဲမှားနေတယ်ဆိုလို့ရှိရင်ခုနိုင်ငံနဲ့ခုလူတို့နဲ့ကိုလက်ဆောင်ပင်ပေးရတဲ့တာဝန်ရှိတယ်အဲ့မှာခေါင်းဆောင်အစေးပြန်လို့ဆိုရှင်တော့မင်းရဲ့ဘုပဲကွာပြောမှချင်းညီလမ်းရှာပြီးတော့ဟင်သူ့ထိုင်ဖို့ပြန်ဖို့နေအောင်လုပ်နေရတယ်ရှိတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာခင်ဆောင်ကျေးဇူးပါကျွန်တော်ကုသဆွေကိုလည်းပြန်မေးချင်ပါတယ်ဒီမေးခွန်းနဲ့ပတ်သက်ပါမြန်မာပြည်သူတွေရဲ့စိုးရိမ်ချက်တန်တရားခုနကကြားလိုက်ရမှာပါနေမီဖဲ့ယူသွားမလားရိုဟင်ဂျာလူမျိုးတွေအနေနဲ့တရားရက်သွားမလားနိုင်ငံခွဲထောင်သွားမလားဒီစိုးရိမ်ချက်တွေရှိပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုများဖြေရှင်းချင်ပါလဲတူတူလေးဆွေးနွေးပြပါ10မိနစ်ကျော်လောက
်ဒီကျွန်တော်တွေဒီရိုဟင်ဂျာတို့ရဲ့မုန်းပေါအခုလက်ရှိမှာဖြစ်နေတာကတော့ဒီဝေခိုင်မျိုးကျွန်တော်ပထမရောရှမ်းဒီရောဝါရီရောဒါတူအနေနဲ့ဒီကတော့ဒီပြောင်းဟိုတူ territory တူရဲ့ဒီ data တွေပြောင်းလို့ခြင်းနဲ့ဆိုပြီးပြောနေတာမျိုးလေးရှိတယ်။ဒါပေမဲ့ကျွန်တော်တို့ချက်စဉ်းစားမှာဒီပြည်တော်စုဆိုတာကျွန်တော်ဘယ်လိုမျိုးဖြစ်လာခဲ့တာလဲဆိုတော့ပြန်ပြီးမြင်လို့ပါပဲ။ဗမာနိုင်ငံဆိုတာကျွန်တော်ဗမာပြည်ရဲ့နေနေတာမဟုတ်ပါဘူးတကယ်တော့ကျွန်တော်ဒီတိုင်းရင်းသားပြည်သူအားလုံးပေါင်းထားတဲ့နိုင်ငံပါ။သူဒီကျွန်တော်ဒီပြည်တော်စုမဖြစ်ခင်ဒီ1949ကျွန်တော်ပြည်တော်စုမဖြစ်ခင်မှာရှမ်းကလည်းဒီရှမ်းဒီကိုယ်ပိုင်ပြင်ရှိတယ်ပြီးတော့ရှမ်းနိုင်ငံဆိုတာရှိတယ်။ကချင်မှာဆိုလည်းဒီကချင်ဆိုတော့ဘဝရရှိကြတယ်။ဒါသူကလည်းသူစုပြီးထားတဲ့ခါမျိုးရခိုင်နဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဘိုးတော်ပြည်လက်ထက်တုန်းကတည်းကဒီရခိုင်ပြည်ဆန္ဒပြုရဆိုလို့ရှိခဲ့တာမျိုးရှိတယ်။အဲတော့သူ့ဒီသားနဲ့သူ့အတူဒီရဲ့ဟာမျိုးတွေကိုကျွန်တော်တို့ကပမာရီကသွားပြီးတော့အတင်းစီးပြီးတော့ကျွန်တော်ကပြည်တော်စုဘိုးတော်မျိုးတွေဆိုတဲ့ခြင်းနဲ့ကျွန်တော်တို့ကအတင်းပေါင်းလို့ပြောတာမျိုးလို့ခါတကယ်တော့အဲတော့ကျွန်တော်တို့ညားလေရမှာဒီတိုင်းသားလူမျိုးတိုင်းဟာသူ့ရဲ့ဒီကိုယ်ပိုင်ပြဆိုင်မှုတိတိမာတိပြဆိုင်မှုကိုကျွန်တော်တို့ရှိတယ်ဆိုတော့ကျွန်တော်လက်ခံရလိမ့်မယ်ကျွန်တော်အနေနဲ့ရောဒီပြည်တော်စုဆိုတာကဒီတဘောဓာတ်တိုက်ဆိုင်တဲ့အချိန်မှာကျွန်တော်ပေါင်းမှုစုနေလို့ရတယ်ဒါပေမဲ့တဘောဓာတ်တွေမတူညီကြတဲ့အချိန်ကြလို့ရှိရင်တော့ကျွန်တော်ခွဲထွက်ပိုင်မှုဆိုတာမျိုးကျွန်တော်ရှိရမယ်လို့ကျွန်တော်ငြင်းချုံကြည့်တယ်အဲတော့ရွေးကြတဲ့ခုလည်းမဟုတ်ဘူးဒီရခိုင်လည်းပါတယ်ချင်းလည်းပါတယ်ကချင်လည်းပါတယ်ရှမ်းလည်းပါတယ်ကျွန်တော်တို့ဒီကိုယ့်ရဲ့ဒီဟိုငခုတွေကဒီမြန်မာနိုင်ငံပြည်တော်စုဆိုတာကမစကြုံလုံးတွေကရှိလာခဲ့တဲ့ဒီကိုစည်းကိုယ်နဲ့နေခဲ့ကြတဲ့ဒီလူတွေတိုင်းရင်းသားတွေဒီအားလုံးမှာကျွန်တော်ဒီကိုယ့်စမှာကိုပြတဲ့နိုင်ငံရှိနေလို့ကျွန်တော်နေထုံးထားရတဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီဟိုခုနကပြောစကားနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုပေါင်းဖို့လူရဲ့ခြေကြောင်ပေါင်းပါလိမ့်မယ်မလူရဲ့ခြေကြောင်လို့ရှိရင်ပြောမယ်ဆိုလို့ရှိရင်ကျွန်တော်နေနေကတော့ဒါကြီးကိုအတင်းစုပြီးပြီးတော့ဆိုတော့ကျွန်တော်နေနေတော့မကျိုးသား
ဟုတ်ကဲ့ကျွန်တော်
တို့ကျွန်တော်ပုံပြမြင်မှာဒါဝင်ဒီလိုအမြင်တူအမျိုးကြီးရှိနိုင်ပါတယ်
ကျွန်တော်တို့အချိန်လေးဆက်သွားလို့ပါရခိုင်ပြည်ပကနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးကျွန်တော်တို့ဒိုင်းလိုက်စီစဉ်ဒီမှာပဲဂျန်နာကွန်းပေးပါခင်ဗျာ
သောတာညုအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရတာဖြစ်ပါရဲ့ရှင်။တပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတဲ့ဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်။အခုဩဂုတ်လ28ရက်ပုဒ်တော်နေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းမှာတော့လူလူကျမ်းမာရေးဦးကျော်စံသားရဲ့မြမအရေးတုံ့တက်ချက်နဲ့အာကစားသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရမှာဖြစ်ပါလိမ့်ရှင်အခုဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးပါဦးမယ်ရှင
်ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်ဘက်ကသူ့အပေါ်ထိုးနှက်ဝေဖန်မှုတွေကိုပြန်ပြီးရုပ်သိမ်းမှအမေဆုံးအမျက်စိန်တော်ကြီးမီလောင်မှုကိုညှင့်သက်ရေးG7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထောက်ပံ့မှုကိုလက်ခံမယ်လို့ဘရာဇီးသမ္မတကပြောဆိုလိုက်ပါတယ်။အမေဇုန်တော်မီနှိမ့်တက်နိုင်ရဲ့အတွက်ဒေါ်လာတန်20ချက်ချင်းကူညီဖို့ပြင်သစ်မှာကျင့်ပါတဲ့ G7 ထိပ်သီးညီလာခံမှာကြေညာခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူနဲ့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်တော့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအရင်ဆုံးရုပ်သိမ်းပြရမှာဖြစ်တယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကပြောဆိုလိုက်ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဆန္ဒမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ကြောင်းနဲ့ပိတ်ဆို့မှုတွေဟာမျှတမှုမရှိသလိုတရားလည်းမဝင်ဘူးလို့အီရန်သမ္မတကပြောဆိုတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုအတွင်းကိုနိုင်ငံခြားသားတွေလူမှောက်ခိုးတင်သွင်းမှုမှာကူညီခဲ့မှုဆွဲချက်တွေအတိုင်းသူ့မှာအပြစ်ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကပြည်ထောင်စုတရားသူကြီးရှေ့မောင်မှာအင်ကာနီကထွက်ဆိုခဲ့ပါတယ်။ဒီကနေ့2019ခုနှစ်နဲ့2018ခုနှစ်တို့အတွင်းသူကကနေဒါနိုင်ငံမွန်တီရဲမှာနေထိုင်ခဲ့ပြီးတခြားဘင်္ဂလားဒေ့ရှ်နိုင်ငံသားတွေမက္ကဆီကိုနိုင်ငံကိုလာနိုင်ရေးငွေယူကူညီခဲ့ကြောင်းမွတ်တာဟူစိန်ကဖျောက်ကျက်ပေးခဲ့တာပါ။အဲ့ဒီနောက်မှာတော့ Rio Grande မြစ်ကိုဖြတ်ပြီးအမေရိကန်ပြည်ထောင်စု Texas ပြည်နယ်ထဲဘလို့ဝင်ရောက်ရတယ်လဲဆိုတာကိုလက်ညွှန်ပေးပြီးဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအမေရိကန်နယ်စပ်ကိုပို့ဆောင်ပေးဖို့ကားသမားတွေကိုသူကအခကြေးငွေပေးခဲ့ပါတယ်ရှင်။
ဗိုလ်ရုံးနေမြက်ခေထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတင်ကြီးထိုက်ပြောပြပေးသွားတာပါအခုမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.